Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းအစီအစဉ်ရ2015ခုနှစ်နိုဝင်ဘာလ4ရက်ဗုဒ္ဓနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ2430နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်မှာဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီဂျစ်နိုင်ငံရရှ်မှာရုရှားခီးသည်တင်လေရင်ပြတ်ကျခဲ့တဲ့အချိန်မှာအပူလိုင်းတစ်ခုဖြစ်ပေါ်ခဲ့တာကိုအမေရိကန်စစ်ပက်ဆက်သွယ်ရေးဂျူရူကရှာဖွေတွေ့ရှိခဲ့တယ်လို့အာနာဘိုင်နီကပြောပါတယ်။ဆီးရီးယားနိုင်ငံနဲ့ပတ်သက်လို့ရုရှားရဲ့ဥတီချက်ဟာသမရအာဆာအာနာတီမြေကြီးအတွက်မဟုတ်ဘူးလို့ရုရှားနိုင်ငံကပြောပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ရန်ကုန်တိုင်းဒေသကြီးအတွင်မဲပေးခွင့်ရှိသူအရေးအတွက်ရှစ်သိန်းနီးပါးတိုးလာတယ်လို့ရန်ကုန်တိုင်းဒေသရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မဝင်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီလာမယ့်ရွေးကောက်ပွဲမှာတိုင်းဒေသတွေမှာငင်းနဲ့ကျင်းပနိုင်ပါဗလားဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့
လက်နက်ကိုင်အဖွဲ့အစည်းတွေပို့ဒေသတွေမှာရှိကြပြီလေဒီလက်နက်ကိုင်အဖွဲ့အစည်းတွေကနေပြီးတော့မှလူစုပေါ်မှာချိန်ချောက်တဲ့အနိုင်ကျင့်နေဆိုတဲ့ဟာတွေတွေရတော့
ပို့အဖွဲ့ကဥခုမြင့်ထွန်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒါ့အပြင်မွတ်စလင်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ဗီဒိုအင်ခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ကဗြိတိရှပါလီမန်မှာစာတမ်းတူတစ်ခုတင်သွင်းလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဗုဒ္ဓနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးဆက်မွေးဝင်တို့ကကြေညာပေးပါအောင်ရှင်။
အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ဒေသမှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကရုရှားခီးသည်တင်လေရင်ပြတ်ကျခဲ့တဲ့အချိန်မှာအပူလိုင်းတစ်ခုဖြစ်ပေါ်ခဲ့တာကိုအမေရိကန်စစ်ဖက်ဆက်သွယ်ရေးဂျူရူကရှာဖွေတွေ့ရှိခဲ့တယ်လို့အာနာဘယ်နီကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့လေရင်ဘာကြောင့်ပြတ်ကျသွားတယ်ဆိုတဲ့အဓိကအကြောင်းရင်းကတော့အခုချိန်ထိလျှို့ဝှက်စံပြနေစေဖြစ်ပါတယ်။လေရင်ဟာအပိုင်းစတွေအဖြစ်ကျိုးပြတ်ပြီးမီတာ9400အမြင့်ကနေဆိုင်းနိုင်တဲကန်တရာတွေကိုထိုးကျမသွားခင်မှာဒုံးကျည်ထိမှန်သွားသလားဆိုတဲ့ဖြစ်နိုင်ခြေမရှိဘူးလို့အာနာဘယ်နီကယူဆထားကြတာဖြစ်ပါတယ်။အဲ့ဒီလေရင်ပြတ်ကျမှုကြောင့်လေရင်မပါသွားသူ224ဦးစလုံးသေဆုံးသွားခဲ့တာပါ။ဒုံးကျည်ထိမှန်တဲ့ဆိုတာရောအင်ဂျင်မီးလောင်သွားတယ်ဆိုတာကိုရောစစ်ဆေးမတွေ့ရသေးပါဘူးအပူလိုင်းဖြစ်ပေါ်ခဲ့တဲ့ဆိုတဲ့နေရာမှာလေရင်ပေါ်မှာဘုံပေါက်ကွဲတာလေရင်အင်ဂျင်ပေါက်ကွဲတာနဲ့ဂျက်လေရင်အတွင်းမှာမီးလောင်တာအပြင်လေရင်ပြတ်ကျတဲ့အချိန်မှာမြေကြီးနဲ့ထိတဲ့ပြင်းထန်တဲ့အချိန်စတဲ့ကြီးမားတဲ့ဖြစ်ပျက်မှုတစ်ခုခုကိုဆိုလိုတာလည်းဖြစ်နိုင်ကြောင်းအမေရိကန်သတင်းဌာနတစ်ခုကိုကြွမ်းကျင်သူတွေကထောက်ပြပြောဆိုကြပါတယ်။အီဂျစ်နိုင်ငံမှာတော့လေရင်ပြတ်ကျတဲ့နေရာကနေရှာဖွေတွေ့ရှိတဲ့လေရင်မှတ်တမ်းဆက်ကိုစုံစမ်းစစ်ဆေးရမှုတွေကစတင်စစ်ဆေးနေပြီးရုရှားနိုင်ငံမှာတော့စိန့်ပီတာစဘတ်မြို့ကိုတည်ဆောင်လာတဲ့အလောင်း140ကိုမိသားစုဝင်တွေကဘသူဘဝဖြစ်တဲ့ဆိုတာကိုကြေကွဲစွာစတင်စစ်ဆေးနေကြပြီးဖြစ်ပါတယ
်ပြဿနာတွေပတ်လည်ဝန်းနေတဲ့ဆီးရီးယားသမ္မတဘာရှာအယ်အဆတ်ရဲ့ကံကြမ္မာကိုဆီးရီးယားပြည်သူတွေကသာဆုံးဖြတ်ပေးရမှာဖြစ်ပြီးရုရှားအစိုးရရဲ့ဥတီချက်ကတော့သူအာဏာဆက်လက်တည်မြဲရေးမဟုတ်တဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ရုရှားရဲ့မူဝါဒဟာသမ္မတအာဆတ်အာဏာတည်မြဲရေးဆိုတာကိုဘယ်တော့မှလည်းထုတ်ဖော်ပြောဆိုခဲ့ခြင်းမရှိတဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးမာရီယာဇာခရိုဗာကအကူမော်စကိုရေဒီယိုအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ဆီးရီးယားရဲ့၄နှစ်ကြာကြာပြည်တွင်းစစ်ကိုအဆုံးသတ်စေရေးအတွက်ပြည်ပြင်းနဲ့အစိုးရတရထားရှိနိုင်ရေးကအရေးကြီးတယ်လို့သူကအလေးနဲ့ပြောဆိုပါတယ်အနောက်နိုင်ငံတချို့ကလိုလားနေကြတယ်လို့ဆီးရီးယားနိုင်ငံမှာအစိုးရအပြောင်းလဲဖြစ်မယ်ဆိုရင်ဖြစ်ပွားနေတဲ့ပြည်တွင်းစစ်ကိုပုံမိုးပြီးတော့ဆိုးရွားစေနိုင်ပြီးဒေသတစ်ခုလုံးကိုဘေးဒုက္ခရောက်သွားစေနိုင်တယ်လို့လည်းဇာခရိုဗာကပြောဆိုပါတယ်ဆီးရီးယားနိုင်ငံမှာ2012ခုနှစ်ကစပြီးတော့ဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်အတွင်းလူပေါင်း2,000,000ကျော်သေဆုံးခဲ့ရပြီးဖြစ်တယ်လို့တန်းနဲ့ချီတဲ့ပြည်သူတွေဟာလည်းအင်အားစွန့်ခွာထွက်ပြေးပြီးတော့ဒုက္ခတွေဘဝရောက်နေကြရပါတယ်
။ဘဟုအာရှ၅နိုင်ငံကိုတွားရောက်လည်ပတ်တဲ့ခီးစဉ်နောက်ဆုံးခီးတစ်ထောက်အဖြစ်နဲ့တာကမနစ္စတန်နိုင်ငံရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုဘို့အတွက်ကူညီပံ့ပိုးပေးမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ကပေါ်စီးပွားရေးလုပ်ငန်းတွေမှာလိုအပ်တဲ့အတတ်ပညာတွေရရှိနိုင်အောင်အမေရိကန်ပြည်ထောင်စုအနေနဲ့ပူးပေါင်းလှုပ်ဆောင်ပေးနိုင်တဲ့အကြောင်းတာကမနစ္စတန်နိုင်ငံကိုခိတ္တရောက်ရှိလာတဲ့အချိန်သမရဂါဘန်ဂူလီဘာဒီမူခာမင်နော့ဖ်နဲ့တွေ့ဆုံစဉ်ဝန်ကြီးကယ်ရီကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တိုင်းပြည်တစ်ခုတည်းကအနိုင်ရပြီးတခြားနိုင်ငံတွေကအရှုံးပေးရတဲ့ရှင်ပြိုင်မှုမျိုးတရုတ်ရုရှားတို့နဲ့ရှင်ပြိုင်လှုပ်ဆောင်လို့တဲ့ဆန္ဒမရှိကြောင်းလဲဝန်ကြီးကယ်ရီကပြောပါတယ် အင်္ဂါနေ့အစောပိုင်းကတော့ဝန်ကြီးကယ်ရီဟာအာဖဂန်နစ္စတန်နိုင်ငံနဲ့ရှေ့လျတဲ့နေဇတ်တီရှိတဲ့တာဂျီကစ္စတန်နိုင်ငံကိုတွားရောက်ခဲ့ပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တာဂျီကစ္စတန်နဲ့တခြားနိုင်ငံတွေရဲ့နေဇတ်လုံခြုံရေးအတွက်ဆောင်ရွက်ပေးသွားဖို့တန်ထိတ်ထန်ချထားတဲ့အချက်ကိုအဓိကထားပြောကြားခဲ့တယ်လို့တာဂျီကစ္စတန်သမ္မတအီမိုမာလီခါမွန်းနဲ့တွေ့ဆုံအပြီးသတင်းတောက်တွေကိုဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။
အမေရိကန်နိုင်ငံမှာ2016ခုနှစ်သမ္မတရွေးချယ်တင်မြှောက်ပွဲလွတ်ဖို့တနှစ်လိုပါသေးတယ်။ဒါပေမဲ့နိုင်ငံအနှံ့ကမဲပေးခွင့်ရှိသူတွေဟာဒေတာရင်းပြည်နယ်အစိုးရလက်လက်တဲ့ယာဒူးတွေအတွက်နောက်ပြီးတော့သူတို့နေထိုင်ရာလူအဖွဲ့အစည်းအတွင်းမှာဖြစ်နေတဲ့ကိစ္စရပ်တွေပေါ်ပြုလုပ်နေတဲ့လူမှုဆန္ဒခံယူပွဲတွေအတွက်အင်္ဂါနေ့မှာမဲပေးနေကြပါတယ်။ပြည်နယ်တစ်ခုမှာတော့ပြည်နယ်အုပ်ချုပ်ရေးမှူးကိုရွေးချယ်ကြပါတယ်။ကြိုတင်ခံမှန်းတွက်ချက်မှုတွေအရနိုင်ငံရဲ့တောင်ပိုင်းမစ္စဆစ်ဆီပီပြည်နယ်မှာတော့ Republican Party ရဲ့အုပ်ချုပ်ရေးမှူး Phil Bryan ကဥဆောင်နေပြီးတော့သူပြန်လဲရွေးကောက်ခံရမယ့်အနေအထားမှာရှိနေပါတယ်။ဒါပေမဲ့တောင်ဘက်အလဲပိုင်းပြည်နယ်ဖြစ်တဲ့ Kentucky ပြည်နယ်မှာတော့ Democrat ပြည်နယ်ရဲ့ရှင့်နေချုပ် Jet Conway နဲ့ Republican Party ရဲ့ရှေ့ဦးဆွဲစီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ Matt Bevin တို့ဟာမတိတ်မငြိမ်ရှင်ပြိုင်နေကြပါတယ်။နိုင်ငံရဲ့အနောက်ဘက် Ohio ပြည်နယ်မှာတော့ဆေးကြောက်ကိုစီးပွားနဲ့အပန်းဖြစ်မှုအတွက်တရားဝင်သုံးဆွဲခွင့်ပြုရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ဖို့ရှိနေပါတယ်ခင်ဗျာ။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။နွေမလာ၈နှစ်မှာကျင်းပမဲ့ရွက်ောက်ပွဲမှာရန်ကုန်တိုင်းဒေသကြီးအတွင်မဲပေးခွင့်ရှိသူအရေအတွက်ဟာ49သိန်း6000ကျော်ရှိတဲ့အတွက်ရန်ကုန်တိုင်းအတွင်မှာမဲပေးခွင့်ရှိသူ8သိန်းနီးပါးတိုးလာတယ်လို့ရန်ကုန်တိုင်းဒေသကြီးရွက်ောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကူကူက VOE ကိုပြောပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအပါဝင်တိုင်းနဲ့ပြည်နယ်ဒေသတချို့မှာနွေမလာ၂ရက်နေနောက်ဆုံးထုတ်ပြန်မှုစီစဉ်ထားတဲ့မဲဆန္ဒရှင်စင်းတွေကိုအပြည့်စုံမကျညာနိုင်သေးပါဘူး။ဒါမဲ့ရွက်ောက်ပွဲမှာရန်ကုန်တိုင်းဒေသကြီးအတွင်မှာမဲယုံပေါင်း9000ကျော်ရှိပြီးအဲ့ဒီမဲယုံလုံခြုံရေးအတွက်အထူးရဲ9400ကျော်နဲ့ရဲတပ်ဖွဲ့အင်အား3000နီးပါးအသုံးပြုမယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့က VOE ကိုပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကနောက်ဆုံးမဲစင်းထုတ်ပြန်ရမှာမဲပေးခွင့်ရှိပေမဲ့မပါဝင်သေးတဲ့သူတွေ၊ရွှေပြောင်းနေထိုင်သူတွေနဲ့အစည်းရင်းနဲ့နေထိုင်သူတွေကိုမဲပေးနိုင်ဖို့ကော်မရှင်ကထပ်မံရှောက်ထားခွင့်ပေးခဲ့ပါတယ်။အဲ့ဒီလိုပေးခဲ့ပြီးတဲ့နောက်မှာအခုအချိန်မှာတကယ်မဲပေးနိုင်မဲ့မဲဆန္ဒရှင်စင်းကိုအတိအလင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။မန္တလေးမြို့မှာမဲပေးခွင့်ရှိသူစင်းတချို့ကိုထုတ်ပြန်ခဲ့တာမှာလဲအမည်စင်းထပ်နေတာတွေနဲ့မူလရေတွက်တဲ့နေရာမှာမှားယွင်းမှုရှိခဲ့တာတွေကြောင့်မဲပေးခွင့်ရှိသူအရေအတွက် 26,000 ရော့သွားတယ်လို့ဆိုပါတယ်။မကြခင်လားအနေငယ်တုန်းကရေကြီးမှုတွေအဆိုးအဆုံးခံခဲ့ရတဲ့ဒေသတစ်ခုဖြစ်တဲ့ကလေးနယ်ကောလင်းမြို့တို့အပါအဝင်စကိုင်းတိုင်းဒေသကြီးအတွင်းမှာလည်းမဲပေးခွင့်ရှိသူစုစုပေါင်းအရေအတွက်ဟာ38သိန်း8000ရှိတဲ့အတွက်အရင်ထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတဲ့အနေငယ်တိုးလာတယ်လို့တိုင်းရွက်ောက်ဘက်ကော်မရှင်ဥက္ကဋ္ဌဦးစိုးဝင်းကပြောပါတယ်။အခုနောက်ဆုံးအပြီးသားမဲပေးနိုင်မဲ့မဲဆန္ဒစီရင်တွေထုတ်ပြန်လိုက်ချိန်မှာတော့မဲယုံတစ်ခုချင်းစီရဲ့မဲဆန္ဒစီရင်စီရင်ကိုခွဲပြီးကတ်တာကြောင့်မဲဆန္ဒရှင်စီရင်ကိုစီစစ်ဖို့ပို့ပြီးခက်သွားတယ်လို့နိုင်ငံရေးပါတီတွေဘက်ကဝေဖန်မှုတွေရှိနေပါတယ်လို့လာမဲ့နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူစုစုပေါင်း32တန်းလောက်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားတာပ
ါမြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသူအဖြစ်တွားဖို့ရှိနေတဲ့အမေရိကန်သမ္မတဟောင်းဂျီမီကတ်တာဟာကျမ်းမာရေးအခြေအနေကြောင့်ခီးစဉ်ကိုဖျက်ခဲ့ရပါတယ်ဒါပေမဲ့သူ့ရဲ့ကူစားမြေဖြစ်သူကမြန်မာနိုင်ငံကိုတွားမှာဖြစ်တယ်လို့လည်းသမ္မတဟောင်းကမကြသေးခင်ကပဲ AP သတင်းဌာနနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်။နိုဝင်ဘာဒုတိယပတ်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်မြန်မာပြည်ကမြေဖြစ်သူဂျေဆန်တောရောက်မှာဖြစ်ပြီးမူလတုန်းကသွားဖို့အစီအစဉ်ထားတဲ့ကိစ္စတချို့မှာမပါဝင်ခဲ့တာတွေရှိတဲ့အကြောင်းဒါပေမဲ့တတ်နိုင်သမျှအချိန်အလဟတမဖြစ်အောင်နေထိုင်ပြီးတော့ကျန်းမာရေးလည်းကောင်းနေပါတယ်ဆိုပြီးတော့သမ္မတဟောင်းကာတာကပြောဆိုခဲ့ပါတယ်။
ကမ္ဘောဒီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကအတိုက်ခံလွတ်တော်အမတ်2ဦးကိုတိုက်ခိုက်မှုမှာပါဝင်ခဲ့တယ်ဆိုပြီးအမျိုးသား3ဦးကရဲတပ်ဖွဲ့ထံမှလာရောက်ဖမ်းခံခဲ့ပါတယ်။အင်ကာနေအစောပိုင်းတုန်းကအဲ့ဒီလူ3ဦးကရဲတပ်ဖွဲ့ထံမှလာရောက်ဖမ်းခံခဲ့တယ်လို့ကမ္ဘောဒီးယားပြည်ထရေးဌာနကအင်ကာနေနောက်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြန်ကြေညာခြင်းမရှိပါဘူး။လက်ရှိအာဏာရပြည်သူ့ပါတီကအတိုက်ခံဆန့်ကျင်ရေးဆန္ဒပြဝဲပြီးမှအဲ့ဒီလွတ်တော်အမတ်2ဦးကိုရိုက်နှက်ခဲ့ကြတာလို့ဆိုပါတယ်။
ဂျာမနီရဲတပ်ဖွဲ့ကနိုင်ငံရဲ့ဘောလုံးအဖွဲ့ချုပ်ဌာနချုပ်ကို2006ခုနှစ်ဂျာမနီနိုင်ငံမှာလက်ခံကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲကိစ္စမှာဥပဒေနဲ့မညီညွတ်တဲ့လှုပ်ဆောင်မှုတွေမှာပါဝင်နိုင်ခဲ့ဖို့ရှိတဲ့ထိတ်တန့်တာဝန်ရှိသူဟောင်းနေရဲ့နေအိမ်တွေကိုဝင်ရောက်စီးနင်းခဲ့ပါတယ်ခင်ဗျာ။
from Washington, the voice of America, the VOA.
ဘောဒူးနဲ့မနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုစုံဝင်းလိုင်းနဲ့ဦးဆံမိုးဝေတို့ကကြေညာပေးခဲ့တာပါ။အခုတော့ဆက်သွယ်မြင့်မြန့်ချက်တွေနဲ့သတင်းဆောင်ပါတွေကိုတလက်တင်ပြပေးပါမယ်။တနင်္ဂနွေနေ့မှာကျင်းပမဲ့တထွေရွေးကောက်ပွဲကြီးအတွင်းပို့ကိုပိုင်အုပ်ချုပ်ခွင့်ဒေသအပြင်ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်နဲ့ပဲခူးတိုင်းမဲဆန္ဒနယ်တချို့မှာပါပို့တိုင်းရင်းသားကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ဖို့ရှိနေပြီးဆန္ဒမဲပေးပွဲတွေလွတ်လွတ်လပ်လပ်နဲ့မြင့်မြတ်တက်တာရှိမယ်လို့မျှော်လင့်ကြောင်းမကြသေးခင်ကမှ NCA တနိုင်ငံလုံးပြစ်ခတ်ရဆဲရသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ခေါင်းဆောင်ဦးခွန်မြင့်ထွန်းကပြောကြပါတယ်ထိုင်းနိုင်ငံချင်းမိုင်မြို့မှာရောက်ရှိနေတဲ့ဥခုမြင့်ထွန်းကို VOA ဌာနမှဦးတန်းလွင်ထွန်းက Skype ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင
်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရက်အနှံငယ်ပဲလိုပါတော့တယ်ဒီလာမယ့်အထွေထွေရွေးကောက်ပွဲကြီးအတွင်းမှာအထူးသဖြင့်တိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲအတွင်းမျက်များတတလွတ်လွတ်လပ်လပ်ငြင်းငြင်းကြံကြံမဲပေးနိုင်ကြပါပါလားဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတိုင်းရင်းသားကောင်းဆောင်တွေနဲ့ဆက်သွယ်မေးမြန်းခန်းတွေကို VOA ကတင်ပြသွားမှာပဲဒီနေ့တော့ထိုင်းနိုင်ငံချင်းမိုင်မြို့မှာရောက်ရှိနေတဲ့ပိုးအဖွဲ့ရဲ့ခေါင်းဆောင်ဦးခွန်မြင့်ထွန်းကိုကျွန်တော် Skype ပါနေဆက်သွယ်မေးမြန်းထားပါတယ်
။ကျွန်တော်တို့ပိုးဒေတာလို့ဆိုတဲ့နေရာမှာကျွန်တော်ရှမ်းပြည်တောင်ပိုင်းပိုးကုန်ပွဲအချုပ်ခွင့်ရဒေတာမှာလည်းဒီပိုးအဖွဲ့တွေနဲ့ပြိုင်ဖို့ရှိတယ်လို့ကျွန်တော်တို့မွန်ပြည်နယ်၊ကရင်ပြည်နယ်ဘက်မှာလည်းပဲပိုးအဖွဲ့တွေနေနဲ့ဒါပြိုင်ဖို့ရှိပါတယ်။ပိုးဒေတာလို့ပြောရင်တော့ဒီမွန်ပြည်နယ်၊ကရင်ပြည်နယ်မှာရှိတဲ့နောက်ကကျွန်တော်ပိုးတိုင်းစရက်ကြီးမှာရှိတဲ့အခြေအနေတွေလည်းဒါပြောဖို့လိုတယ်ကျွန်တော်မြင်ပါဒီဘုံကဖြစ်တော့ဒီပိုးကိုပဲအချုပ်ခွင့်ရဒေတာတွေမှာတော့ကျွန်တော်အမြင်မှာတော့ယူကောက်ပွဲမှာတစုံတရာတော့ဖျက်မြတ်တက်ဖြစ်နိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဒါဆိုရင်လက်ရှိအခြေအနေတွေထားမှာလက်နက်ကိုင်အခွင့်အရေးတွေပိုးဒေတာတွေမှာရှိကြပြီမယ်လို့ဒီလက်နက်ကိုင်အခွင့်အရေးတွေကနေပြီးတော့မှလူကျူးပေါ်မှာချိန်ချောက်တဲ့အနိုင်ကျင့်နေဆိုတဲ့ဟာတွေတွေကတော့အစုအဖွဲ့လိုက်တူးချင်းအနေနဲ့ဖြစ်စေအုပ်စုအနေနဲ့ဖြစ်စေဆောင်ရွက်တာမျိုးတွေရှိကောင်းရှိနိုင်ပြီမယ်လို့သက်ဆိုင်ရာအဖွဲ့အစည်းတွေကတော့သူတို့ဒီအဖွဲ့အစည်းရဲ့မူတဘောထားအနေနဲ့ထုတ်ပြန်ပြီးတော့မှရွက်ောက်ပွဲတောက်ဆက်တာမျိုးတော့မရှိပါဘူး။ဟုတ်ကဲ့
။ဟုတ်ကဲ့။အဲ့တော့ဥခုမြင့်ထွန်းတို့အဖွဲ့အနေနဲ့ကတော့ပြီးခဲ့တဲ့အောက်တိုဘာလတုန်းကမှနိုင်ငံလုံးဆိုင်ရာအပြည့်ခတ်ရစေးသဘောတူညီချက်ထဲမှာလက်မှတ်ထိုးခဲ့တဲ့အဖွဲ့ရှစ်ဖွဲ့ထဲမှာပါတယ်ဆိုပေမဲ့ဒီရွက်ောက်ပွဲမှာတော့တစုံတရာပါဝင်နိုင်ခြင်းမရှိသေးဘူးပေါ့နော်။အဲ့တော့အခုရွက်ောက်ပွဲမှာပါဝင်ကြမဲ့မှတ်ပုံတင်ထားတဲ့ပါတီတွေအဖွဲ့အစည်းတွေအပေါ်နဲ့မဘလို့သဘောထားရှိလဲဘလို့ပူပေါင်းဆောင်ရွက်သွားဖို့ရှိတယ်လေခင်ဗျာအထူးသဖြင့်ပိုးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေပေါ့
အရင်ဆုံးကြီးကျွန်တော်တို့ပိုးမြူသားလေးမြတ်ရေးဖွဲ့ချုပ်ရဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့သဘောထားကိုကျွန်တော်ပြောပြချင်ပါကျွန်တော်တို့ကတော့ဒီရွေးကောက်ပွဲဆိုတာဟာအာဏာကိုတနက်ပြောင်းကနေပြီးတော့ယူတာမဟုတ်ဘူးလူထုဆန္ဒကနေယူတာရယူတာဖြစ်တယ်ဒါကြောင့်ဒီဒီမိုကရေစီပေါ်ထွန်းဖို့အတွက်ကျွန်တော်ရွေးကောက်ပွဲကိုတံပိုးထားတယ်ကျွန်တော်တို့အနေနဲ့ဘယ်သူ့ကိုမှကျွန်တော်တို့ဒါထောက်ခံတယ်ကန့်ကွက်တယ်ဆိုတာကိုကျွန်တော်တို့နေနဲ့ဒါမူသဘောထားမရှိဘူးဒီလူလူကရွေးချယ်လာတဲ့လူကျွန်တော်တို့ကလည်းလက်ခံပေးมาဖြစ်တယ်ကျွန်တော်တို့အဖွဲ့ဝင်တွေတပ်ဖွဲ့ဝင်တွေတပ်ဖို့တပ်သားတွေအနေနဲ့မိမိကြိုက်နှစ်တဲ့သူကိုမဲပေးခွင့်ရရင်မဲပေးလို့ရတယ်တိုးတော်လည်းပဲအဲ့ဒီသူတွေအတွက်ကိုတော့ဒိုက်လန်ပြီးတော့မဲဆွဲစည်းရုံးတာမျိုးမလုပ်ဖို့တော့ဒါကျွန်တော်တို့ဒါရှင်းကြားထားပါတယ်ကျွန်တော်တို့ဖွဲ့တာပေါ်တာဖြစ်ပ
ါဒီရွေးကောက်ပွဲမှာအထူးသဖြင့်ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာပေါ့နော်ပိုးအဖွဲ့တွေရဲ့ရှင်ပြိုင်နိုင်မှုအနေအထားကဘယ်လိုရှိလဲလို့ခင်ဗျာအထူးသဖြင့်အခုလက်ရှိအာဏာရပါတီရောဒါမှမဟုတ်လို့ရှိရင်အခုအဓိကအတိုက်ခံပါတီကြီးလို့ဖြစ်နေတဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ရေးနဲ့ရှင်ပြိုင်တဲ့နေရာမှာရောပေါ့နော်ဒီပို့တိုင်းရင်းသားကိုယ်စားလှယ်တွေရဲ့အခြေအနေကဘယ်လိုရှိသလဲခင်ဗျာ
အပို့တိုင်းရင်းသားအခြေအနေအခုကျွန်တော်တို့ဒီပို့အမျိုးသားအဖွဲ့ချုပ်ရဲ့နာခကြီးဦးအောင်ခန်းစီကိုတိုင်ကျွန်တော်တရားဝင်တရားတော့ပေါ့လေဒါစီယုံရေးကိုပို့အမျိုးသားအဖွဲ့ချုပ်တက်ကိုလိုက်ပြီးတော့စီယုံပေးနေတာလည်းရှိပါနောက်တစ်ခုကတော့ကျွန်တော်တို့ပို့အမျိုးသားနိုင်ငံရေးပါတီကနှစ်ခုရှိပါတယ်။တစ်ခုကတော့ဒီနာဂိုင်းကောင်ခန်းဒီဦးဆောင်တဲ့ PNL ပို့မြူတာအဖွဲ့ချုပ်ဖြစ်ပြီးတော့နောက်တစ်ခုကတော့ပြည်တော်စုပို့မြူတာအဖွဲ့ချုပ်ပါမဖဖြစ်ပါတယ်။ဒါပို့မှာပါတီနှစ်ခုရှိပါတယ်။ပြီးတော့ဒီပို့ကိုပဲအုပ်ချုပ်ခွင့်ရဒေတာမှာကျွန်တော်တို့ရှမ်းကဆို SNDP နဲ့ SNLD ကြားပြီးတော့ကြားကောင်းပါတီတွေဒီပို့ကိုပဲအုပ်ချုပ်ခွင့်ရဒေတာဒီတောင်ကြီးလို့ဆိုပေါ့လေပို့တွေအများစုတွေထိုင်တဲ့နေရာတွေမှာဝင်ပြိုင်နိုင်ရှိပါတယ်။ပြီးတော့ကျွန်တော်တို့ဒီအကြမ်းတမ်းမျိုးစီအဖွဲ့ချုပ်လည်းဝင်ပြိုင်တာရှိပါတယ်။ဒါပေမဲ့လို့ဒီပိုးကိုပိုင်အချုပ်ခွင့်ရဒေတာ၃မြို့နယ်မှာတော့ကြန့်ခိုင်ရေးပါတီကမပြိုင်ပါဘူး။မပြိုင်မဲနဲ့ဒီပိုးမြို့သားအဖွဲ့ချုပ်ကမဟာမိတ်လုပ်ထားတယ်ပေါ့အတိရပါ။
အဲ့တော့ဒီအဓိကရှင်ပြိုင်ရမှာဒါဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်နဲ့ရှင်ပြိုင်ရမယ့်သဘောဖြစ်နေတာပေါ့။ဟိုနောက်ကြားယူပါတီလည်းပါတာပေါ့
။ဟုတ်ကဲ့ဒီရှမ်းပါတီတွေနဲ့နောက်တစ်ခါပိုးကနှစ်ပါတီပေါ့လေ။ပိုးကတော့ပါမဖားနဲ့ပြင်းရုံနဲ့နှစ်ပါတီရှိတယ်ပြီးတော့ဒါရီမျိုးစီဖွဲ့ချုပ်ရှိပါတယ်အဲသူတို့တွေပြိုင်ကြရမှာပါ
ဒေသတွင်းမှာအားပေးမှုအခြေအနေတွေကဘယ်လိုမြင်ကြလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲနဲ့ကပိုးဒေသအတွင်းမှာတော့ကျွန်တော်တို့ပွားခြားမှုတွေရှိတယ်။2020တုန်းကတော့ကြံ့ခိုင်ရေးပါတီနဲ့ PNO နဲ့မဟာမိတ်ဖွဲ့ထားတဲ့အပေါ်မှာမူတည်ပြီးတော့နောက်တစ်ခါဒီနောက်2020တော့အခုလိုရွေးကောက်ပွဲမှာမများဆဆဝင်ရောက်ရှင်းပြကြလဲမရှိတဲ့အတွက်ဟုတ်ဒီတာရမှာ2020တော့ရွေးကောက်ပွဲရေလို့ပြည်ပြင်းမရှိခဲ့ဘူး။ဘာလို့လဲဆိုရင်ဟိုအပြိုင်မရှိခဲ့ဘူးပေါ့။အခုကတော့ကျွန်တော်တို့အခုမြင်ခဲ့ရတဲ့ဒီချင်းမိုင်မလာခဲ့ပါဘူးပဲ။ကျွန်တော်တို့ဒီပိုးဒေတာတွင်မှာပါတီအသီးသီးကနေအပြိုင်ဆိုင်မဲဆွဲစည်းရုံးတာတွေကျွန်တော်တို့ဒါတော့တွေ့ရပါတယ်။တော်တော်လေးကိုအင်တိုင်းအားတိုင်းနဲ့ပေါ့လေ။အဲ့ဒါကိုဆောင်ရင်းနေကြတာတွေ့ပါတယ်။ကြောင်းမလို့ကျွန်တော်တို့အခုနေ့ခါမှာဘယ်သူကတော့နိုင်ပါပဲဆိုတဲ့ဟာမျိုးကျွန်တော်တစ်ပြီးပြောဖို့ကတော့အတော်လေးခက်ပါတယ
်။ဟုတ်ကဲ့ဦးခွန်မြင့်ထွန်းအနေနဲ့လည်းတိတ်မကြသေးခင်ကာလတုန်းကပဲမြန်မာနိုင်ငံမှာရှိတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ခဲ့တယ်လို့ကြားသိရပါတယ်။အဲဒါနဲ့ပတ်သက်ပြီးတော့ဗာရီမြန်ပြောခဲ့တယ်လေဗာရီမြန်အဆိုပြုခဲ့တယ်ဆိုတာလေးနည်းနည်းလေးပြောပြပါလား
။ဟုတ်ကဲ့ကျွန်တော်တို့ဒီဖေးစဉ်တုန်းကတော့ကျွန်တော်တို့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့စက်ခေးဆိုင်ကလည်းပဲဒီချမ်းပြည်ဘက်မှာပေါ့လေချမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့ဒီအခြေအနေတွေမှာဒီ RCSS လို့ကသူတို့ဒီဝေယားနှောက်ရှက်ဖို့ဒီလောက်ကူမရှိတဲ့အကြောင်းပါအောင်ပါဒီဒါတွေသူကတင်ပြတာလည်းရှိပါတယ်ကျွန်တော်အနေနဲ့ကတော့ကျွန်တော်ဖြတ်တန်းခဲ့တဲ့အတွေ့အကြုံရဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုကျွန်တော်အနေနဲ့အချက်၃ချက်အဓိကထားပြီးတင်ပြခဲ့ပါပထမတစ်ချက်ကတော့ကျွန်တော်တို့1990ပြည်ရွေးကောက်ပွဲကြီးကလွတ်လပ်ပြီးတရားမျှတခဲ့အဲ့ဒါဘာကြောင့်လဲဆိုရင်ဗကြုတ်ကူကြီးစောမောင်ဦးဆောင်တဲ့တပ်မတော်ဟာအဲ့ဒီ90ခုနှစ်ရွေးကောက်ပွဲတုန်းကချက်တိချက်မှန်ကန်ခဲ့တဦးချင်းလိုက်ဖြစ်စီအစုဖွဲ့လိုက်ဖြစ်စီဗက်လိုက်မှုတွေရှိခဲ့ပြီပဲလို့တမရော်တစ်ခုလုံးနေနေရတော့ရွေးကောက်ပွဲမှာဒါတန်တန်ရှင်းရှင်းနဲ့ကြားနေပြီးတော့ရက်တိပြေးခဲ့တယ်။အဲဒီကြောင့်မို့လဲ90ခုနှစ်ရွေးကောက်ပွဲကြီးကလွတ်လပ်တန့်ရှင်းခဲ့တယ်။အခုကျွန်တော်တို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းပဲလက်နဲ့နဲ့ချိန်ချောက်တာမျိုးတွေရွေးကောက်ပွဲမှာမဖြစ်စေရဘူးလို့ပြည်ပြေးထားတဲ့အတွက်ကျွန်တော်ဒီအတွက်ကိုတော့ကျွန်တော်အားရတယ်။ဒါကြောင့်တမရော်အနေနဲ့ဒီကနေ့ရွေးကောက်ပွဲမှာ90တုံးအောင်လို့ပဲတန်တန်ရှင်းရှင်းရက်တိပြေးဖို့ဒီတစ်ချက်ကျွန်တော်တို့ဒါကိုပြပြပါ။နောက်တစ်ချက်ကတော့ဒီရွေးကောက်ပွဲကြီးလွတ်လပ်တန့်ရှင်းဖို့အတွက်ဆိုရင်ကျွန်တော်တို့ကဒီကောက်ပွဲကိုတံပိုးထားရတယ်လွတ်လပ်တက်ရှင်ဖို့အတွက်ကျွန်တော်တို့ကုညီဆောင်ရွက်ပေးနိုင်မယ့်ကိစ္စတွေလည်းကျွန်တော်ဝိုင်းဝန်းကုညီဆောင်ရွက်ပေးမယ်ဆိုတဲ့အကြောင်းကျွန်တော်ဒါကိုပြောပါတယ်အဲ့တော့နောက်တစ်ခုကတော့ဗာလဲရှင်1990ပြည်ဒီကောက်ပွဲပြီးသွားတဲ့အချိန်မှာပြည်သူလူထုရဲ့ဆန္ဒကိုမျက်ကွယ်ပြုပြီးတော့ကျွန်တော်တို့အကောင့်ထဲမှာပေါ်ခဲ့တဲ့အတွက်ဒီကောက်ပွဲရဲ့ရလဒ်ကိုတိုးတက်မှုလုပ်နိုင်မယ်ဖြစ်ပေခဲ့တဲ့အတွက်ကျွန်တော်တို့တိုင်းပြည်ကဒုက္ခရောက်ခဲ့ရတယ်ဒီဘဝဒီချိန်ကိုရောက်ခဲ့ရတယ်ဖြစ်တယ်ဘာကြောင့်မို့လို့ဒီ2015ဒီကောက်ပွဲရလဒ်လွတ်လပ်တက်ရှင်တဲ့ဒီကောက်ပွဲပြောင်းလုပ်ပြပါပြီးရလွတ်လပ်တန့်ရှင်းတဲ့ရွေးကောက်ပွဲနဲ့ပေါ်ထွက်လာတဲ့ရလက်ကိုလည်းအသိမှတ်ပြုဖို့အတွက်အကောင့်တွေပေါ်ဖို့အတွက်ကိုကျွန်တော်တို့ဒါကိုတိုက်တွန်းတယ်
။ဟုတ်ကဲ့အဲ့တော့ဦးခွန်မြင့်ထွန်းက1990ရွေးကောက်ပွဲအကြောင်းတော်လေးပြောသွားတာကြားရပါတယ်။အဲ့တော့အဲ့ဒီ1990ရွေးကောက်ပွဲတုန်းကလည်းဦးခွန်မြင့်ထွန်းအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာကုစားပြုပြီးတော့တထုံမဲဆန္ဒအနေကနေပြီးတော့အနိုင်ရရှိခဲ့ဘူးတယ်ဆိုတာကျွန်တော်အမှတ်ရပါတယ်။အဲ့တော့အခု2015ရွေးကောက်ပွဲမှာတော့ဝင်မပြိုင်နိုင်ဘူးပါလေ။အဲ့တော့လာမယ့်ရွေးကောက်ပွဲတွေမှာအဲဝင်ပြိုင်နိုင်ဖို့အလားအလာတွေအရောဘယ်လိုများစီစဉ်ထားသလဲခင်ဗျာအခုဆိုလို့ရှိရင်ဒီအပြည့်ခတ်ရက်စဲကြီးလည်းလက်မှတ်ရေးထိုးထားပြီဆိုတော့
ဟုတ်ကဲ့ကျွန်တော်တို့ဒီဘုတ်မျိုးသားလက်မြေအဖွဲ့ချုပ်ရဲ့အခေါင်းဆောင်ပြောင်းနေတယ်ပေါ့လေကျွန်တော်ဥအောင်မင်းစီရောအပြည့်ခတ်ရက်စဲကြီးဆွေးနွေးတဲ့ချိန်မှာကျွန်တော်တို့အချက်၃ချက် PNL ရဲ့နိုင်ငံရည်တည်ချက်၃ချက်ကိုကျွန်တော်လက်မှတ်ရေးထိုးပြီးခဲ့ပါတယ်အဲ့ဒီအချက်တည်းမှာတစ်ချက်ကတော့ကျွန်တော်တို့ပို့မြူသားလုံးမြောက်မှုတော်လိုင်းရေးရာဒန်တူရေတူဖယ်ရယ်မှုနဲ့ပြည်တော်စုကိုထူထောင်နိုင်တဲ့အချိန်မှာကျွန်တော်တို့ရဲ့ပို့မြူသားလုံးမြောက်မှုတော်လိုင်းရေးရာပြည့်ပြည့်စုံမယ်လို့ကျွန်တော်တို့ကိုယ်တိုင်လက်မှတ်ရေးထိုးပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီကနေ့တပီလုံးပြည့်ခတ်ရက်စီစာချုပ်လက်မှတ်ရေးထိုးပြီးသွားတဲ့အချိန်မှာကျွန်တော်တို့အနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်အောင်ကျင်းပသွားဖို့ရှိတယ်။နိုင်ငံရေးဆွေးနွေးပွဲရဲ့ရလက်များနဲ့အညီကျွန်တော်ဖယ်ရယ်ပြည်တော်စုကိုဒန်တူရေတူထူထောင်နိုင်တဲ့အချိန်အထိတော့ကျွန်တော်ရည်တည်ဆောင်ရရမယ်လို့ဆိုဖြတ်ထားပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့လောလတ်မှာတော့ဒီယူကောက်ပွဲတွေမှာပါဝင်ရှင်ပြန်ဖို့တော့ဆန္ဒမရှိသေးပါဘူး။သို့တော်လည်းကျင်းပသမျှယူကောက်ပွဲတွေကတော့ရင်ဒါလူလူရဲ့အာဏာကိုတရားမျှတစွာရယူတဲ့နည်းလမ်းဖြစ်တဲ့အတွက်အဲ့ဒီယူကောက်ပွဲတွေလွတ်လပ်တက်ရှိတော့ယူကောက်ပွဲရက်လက်တွေကိုအခောက်တွေဖော်ရေးပြီးတော့ဒါထောက်ခံအပ်ပေးပါမှာဖြစ်ပါတယ်။ကျွန်တော်မွန်ပြည်နယ်ကင်းပြည်နယ်ဘက်မှာပိုးတွေကပိုးတိုင်းတိုင်းရဲ့ဝင်ကြီးတွေရတာရှိပါတယ်။မွန်ပြည်နယ်ကင်းပြည်နယ်မှာမွန်ပြည်နယ်ပို့တိုင်းသားရေးရာ
ဝန်ကြီးနေရာတွေပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီတိုင်းသားရေးရာဝန်ကြီးဒီနေရာတွေငွေရောက်ရှင်ပြန်ကြတာရှိပါတယ်မွန်ပြည်နယ်ပို့တိုင်းသားရေးဝန်ကြီးအတွက်ကိုလည်းပဲဝင်ရောက်ရှင်ပြန်ကြတာရှိတယ်မွန်ပြည်နယ်ပို့တိုင်းသားရေးဝန်ကြီးအတွက်ကို NLD ကလည်းဝင်ပြိုင်နေကျွန်တော်တစားညကလည်းဟိုဝင်ပြိုင်နေနောက်တစ်ခါကျွန်တော်တို့ကြက်ခိုင်ရေးလည်းဝင်ပြိုင်တာပေါ့လေဆိုတော့မွန်ပြည်နယ်မှာတော့ကျွန်တော်အမြင်မှာတော့ဒီပို့မြသားအဖွဲ့ချုပ်ကပို့တိုင်းသားရေးဝန်ကြီးဥက္ကွန်ရွှေသိန်းပေါ့လေသူကတော့မွန်ပြည်နယ် ိုးစာတင်ကျင်းမှုကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်ပြီးတော့ကျမကြီးစီခဲ့တဲ့ပိုးအမျိုးသားနီနော့ဖလေဝဲရဲ့ကျမရဲ့ကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်သူတို့ကတော့တစ်ပြေးနေတာပေါ့လေထိုနေ့တူပဲကျင်းပြင်းနေပိုးတိုင်းတိုင်းရဲ့ဝင်ပြီးဆိုရင်လည်းအဲ့ဒီပိုးအမျိုးသားနီနော့ဖလေဝဲကိုဒါတောင်းရင်ကျမပြေးခဲ့တဲ့ဒီလက်ရှိကျင်းပြင်းနေပိုးတိုင်းတိုင်းရဲ့ခွန်တန်းပြေတော့သူတို့ကတော့လည်းဒါကတော့လက်ရှိချိန်မှာတို့ဒါတစ်ပြေးနေတာပေါ့လေဒါကျွန်တော်တို့အနေနဲ့တော့နိုင်မယ်ရှုံးမယ်တော့အဲ့မပြောတတ်ဘူးတို့တော့အလားလာတော့ကောင်းတယ်ကြောက်ကျွန်တော်တို့ဒီပိုးဒေတာတွေပေါ့ရှမ်းပြည်တောင်ပိုင်းမှာရှိတဲ့ပိုးကိုပိုင်ဥချုပ်ခွင့်ရဒေတာမအောင်မွန်ပြည်နယ်ကျင်းပြည်နယ်ပြီးတော့ဘကိုးတိုင်းတွေမှာရောကျွန်တော်တို့ပိုးအမျိုးသားများကတော့လွတ်တော်ထဲမှာပိုးအမျိုးသားမှုဝါဒတွေပြောနိုင်ဖို့အတွက်ဒါအင်တိုက်အတိုက်ဆောင်ရွက်နေကြတာတော့ကျွန်တော်ဝန်ပန်းတပါတွေ့ရတဲ့အကြောင်းပဲတင်ပြချင်
VOA ဌာနမှဦးတန်းလွင်ထွန်းရဲ့တင်ပြချက်ကိုနားဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့အရှိတောင်တိုင်းစစ်ဌာနချုပ်အခြေစိုက်တဲ့မွန်ပြည်နယ်မှာတပ်မတော်သားတွေပေးရမယ့်ကြိုတင်မဲ့ကိစ္စနဲ့ပတ်သက်လို့ထင်သာမြင်သာမရှိတာဟာလာမယ့်ရက်ပိုင်းအတွင်းကျင်းပမယ့်ရွေးကောက်ပွဲရလာတွေစိုးရိမ်စရာဖြစ်နေတယ်လို့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတီတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကပြောဆိုပါရတယ်။ဒီအခြေအနေကိုတော့ကိုညံဝင်းအောင်ကပြောပြမှာပါ။
အရှိတောင်တိုင်းစစ်ဌာနချုပ်ရှိတဲ့မော်လမြိုင်မြို့မှာမဲပေးပိုင်ခွင့်ရှိတဲ့အစိုးရတပ်နဲ့ရဲတပ်ဖွဲ့ဝင်အင်အား 9,300 ကျော်ရှိပြီးလောလောဆယ်ကြိုတင်မဲပေးထားတဲ့တပ်သားအင်အား 900 ကျော်ရှိနေပါတယ်။အဲ့ဒီအရေးအတွက်ဟာလက်တွေ့နဲ့အရှင်ကြည့်ရင်တန်တရာဝင်စရာတွေဖြစ်နေတယ်လို့ရွေးကောက်ပွဲကော်မရှင်ရုံးမှမဲပေးခွင့်ရှိသူအရေးအတွက်ကိုတွားရောက်စစ်ဆေးခဲ့တဲ့ NLD ပါတီမော်လမြိုင်မြို့နယ်မဲဆန္ဒနှင့်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်နွန်းနွယ်အောင်က VOA ကိုရှင်းပြပါတယ်။မော်လမြိုင
်မှာဆိုရင်နေမြေနှစ်မှာပဲတာကရှိတာ哦အဲ့တော့နှစ်မှာပဲတာနဲ့ရဲရများပါတယ်အများတဲ့ခါကျတော့ကျမရဲ့မဲစင်းအရာဆိုရင်ဆန္ဒမဲပေးမဲ့လူစင်ရဲ့ပေါ့နော်စုပေါင်း 9,331 မဲရှိပါတယ်အဲ့ဒီမှာကကြိုတင်မဲပေးတဲ့လူက 918 မဲရှိတယ်တက်ကဆိုတော့နည်းနည်းတော့များနေတယ်လို့ကျမအဲ့လိုတွက်တယ်အမှခရီးသွားတယ်နောက်ဟိုစင်နာသွားတက်တယ်ဆိုရင်အဲ့လောက်မများလောက်ဘူးလို့ကျမတော့တွက်ထားတယ်ပေါ့နော်နောက်တစ်ခုကတက်မှလည်းအဒီလူကတကယ်ရှိတယ်မရှိဘူး။တော့တကယ်ပဲခရီးထွက်သွားတယ်မထွက်သွားဘူးဆိုတော့ကျွန်တော်ဝင်စစ်ခွင့်မရှိဘူး
။မွန်ပြည်နယ်ရေးမြို့နယ်မှာမဲယုံပေါင်း58ခုရှိပြီးအဲ့ဒီတဲကတပ်တွင်းမဲယုံတချို့မှာတပ်မတော်သားတွေမဲပေးကြရမှာပါ။ဒါပေမဲ့ဘယ်မဲယုံမှာဘယ်တပ်မတော်သားတွေမဲလာပေးရမလဲဆိုတဲ့စီးရင်ကိုရွေးကောက်ပွဲကော်မရှင်ကနောက်ဆုံးထုတ်ပြန်တဲ့မဲစီးရင်ထဲမှာဖော်ပြထားတာမရှိဘူးလို့မွန်အမျိုးသားပါတီရဲ့ရေးမြို့နယ်မဲဆန္ဒနယ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာမင်းစိုးလင်းကပြောပါတယ်
။မမီးကရေးကော်မရှင်ဖွဲ့ဝဲနဲ့ CDG ကိုကျွန်တော်ရလာတယ်။တက်တီရဲ့မဲပြည်ပန်ဒီနေရာကမမပါလာဘူး။ကျွန်တော်ဒီမှာတမနဲ့တိုင်းရင်းဆိုင်ရောရှိတယ်။အဲဒီလိုမဲဘလောက်ပြည်ပန်ကြီးရှိရဲဆိုတာအဲဒီ CDG ကိုလည်းမပါဘူး။ဘာမှလာလဲခါကြတော့ကျင်းတင်မဲလာတဲ့မဲပြည်နယ်မဲနာဘလောက်တက်လာမယ်ဆိုတော့အဲ့ဆိုရင်းတာဖြစ်နေပါလေဒီနေ့ကျွန်တော်ကော်မရှင်ကိုဖတ်လေးဖို့ဆိုရင်ရှိပါတယ
်မော်လမြိုင်မြို့ကမဲစင်းနေမှာအခုချိန်ထိနံမဲတူလူဘိုစင်းနေပါနေတာကြောင့်ရွေးကောက်ပွဲရလတ်အတွက်စိုးရိမ်မိကြောင်း NLD ပါတီရဲ့ဒေါ်နွန်းနေအောင်ကပြောပါတယ
်ငန်းတီမဲရုံတစ်ကိုကျမတို့ဒီရှာတဲ့ခါကျတော့အဲ့ဒီမှာလူ1800ကျော်မဲပေးဖို့ရှိတဲ့အနေမှာဟိုအနည်းဆုံး25ရောက်လောက်ကကျမတို့နံမဲထပ်တွေပါလာတယ်အဖေနာမည်တူတယ်အမေနာမည်မတူဘူးမွေးသက်ကလေးတူတယ်ပပုတ်တင်မှာကျတော့ရှစ်အလုံးနောက်တစ်လုံးအဲ့လိုလွှဲတာတွေရှိတယ်ဒါပေမဲ့မဲယုံတင်ကြတဲ့ခါကျတော့အခေယာဆိုရင်မဟုတ်တော့ပဲနဲ့သူကရော့ဘော့ဘော့ကောလှုပ်လိုက်တယ်ဟိုအိမ်လိုက်လည်းမဟုတ်ဘူးအိမ်တော်သူ့လိုက်လည်းမဟုတ်ဘူးအခေယာဆိုင်လိုက်လည်းမဟုတ်ဘူးအဲ့နာမည်တွေကိုလည်းအကုန်လုံးဟိုရောမွေထားတော့ကျမတို့အိမ်နာမဲယုံနေကြတော့တော်တော်ရှာရခက်နေတယ်အဲ့လိုအနေအထားရှိတယ
်မွန်အမျိုးသားပါတီ MNP ရဲ့အမှတ်တင်ကြတာဟာအနီရောင်နောက်ခံမှာကျေပြူနဲ့ပြန်တန်းနေတဲ့ဟင်းသာအဝါရောင်ဖြစ်ပေမဲ့ရွေးကောက်ပွဲကော်မရှင်ကရိုက်ထားတဲ့မဲလက်မှတ်မှာကျေဝါတွေဖြစ်နေတာကြောင့်မဲပေးမဲ့ဒေသခံတွေကိုရှုပ်ထွေးမှုဖြစ်စေကြောင်းဒေါက်တာမင်းစိုးလင်းကပြောပါတယ်
ကျွန်တော်ကဟိုတောက်ဆော့မဲဆွဲစီးရုံးတဲ့ကာလဒီမှာကျွန်တော်ရဲ့လူကိုတော့အမှတ်တစိတ်ပေါ့နော်အဲဒါဟင်းသာကျေပြူလို့ကျွန်တော်တောက်ဆော့ပြန်ပေးခဲ့ပါတယ်အခုဒီရပိုင်းတဲ့မှာကအဲ့ချေဂျူနီယာမှာအောက်ခအဝါဆိုတဲ့ခြေကမချူတော့ဘူးနဲ့အဝါဖြစ်လာတယ်။အဲဒါကျွန်တော်မှဟိုအများကြီးအနောက်ဆက်ဖြစ်ပါတယ်။ဒေါက်တာမှရှိတဲ့ဒီဒီအများစုကသူတို့ကသိစီမကောင်းတာတို့စာမတတ်တာတို့အဲ့အမျိုးဖြစ်ခဲ့ရှိတယ်။ဖြစ်ခဲ့ရှိတဲ့အခါကျကျွန်တော်ရဲ့ဟင်းလာကျေဂျူကဟင်းလာကျေဝါဖြစ်တဲ့အခါကျတော့နည်းနည်းတော့အနည်းနဲ့များတော့တွေ့ဝေးတာပေါ့နော်။အော်ကျွန်တော်ရှင်းလာကြလေကျွန်တော်ပြီးရတဲ့အတိုင်းမဟုတ်ဘူးနဲ့အဝါရောင်ပူရက်တန်းပါလေ
မွန်ပြည်နယ်မှာ NLD ပါတီနဲ့ပြည်ခိုင်မျိုးပါတီကလွှတ်တော်ကိုယ်စားလှယ်လောင်းအရေးအတွက်အများဆုံးဝင်ပြိုင်ကြမှာဖြစ်ပြီးမွန်အမျိုးသားပါတီကဝင်ရောက်ရှင်ပြိုင်တဲ့ဥယေတတိယနေရာမှာရှိတယ်လို့သိရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ရဲ့တင်ပြချက်ပါရှင်။ဆက်လက်ပြီးတော့နိုင်မာလာ၈ရက်နေ့မှာတင်ပပြုလုပ်မဲ့ထွေထွေရွေးကောက်ပွဲဟာမြန်မာဆွေရကဘင်္ဂလီလို့ခေါ်တဲ့မွတ်စလင်ရိုဟင်ဂျာတွေအတွက်မျောလင့်ချက်တစုံတရာမရှိတဲ့အကြောင်း UK အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ကနေပြီးတော့ UK ပါလီမန်မှာစာတမ်းတူတစ်ခုတင်ပြလိုက်ပါတယ်။ဒီအကြောင်းပြည်စုံကိုကျွန်မကပဲဆက်ပြီးပြောပြမှာပါ။မြန်မာနိုင်ငံမှာကျင်းပဖို့ရက်ပိုင်းတာလိုတဲ့ရွေးကောက်ပွဲအတွင်းမှာမွတ်စလင်ရိုဟင်ဂျာတွေကိုမဲပေးခွင့်မပေးတဲ့ကိစ္စနဲ့ပတ်သက်ပြီး No Hope for Rohingya from Burma Election မြန်မာရွေးကောက်ပွဲကနေရိုဟင်ဂျာတွေအတွက်ဗာမျော်လင့်ချက်မှမရှိဘူးဆိုတဲ့ခေါင်းစဉ်နဲ့နိုဝင်ဘာလ3ရက်နေ့မှာဗြိတိန်ချစ်ဆိုင် Brock လို့ခေါ်တဲ့မြန်မာရိုဟင်ဂျာအဖွဲ့ကဗြိတိရှပါလီမန်မှာစာတမ်းတူတစ်ခုတင်သွင်းခဲ့တာပါအဆိုပါစာတမ်းထဲမှာမကြမီကျင်းပတော့မဲ့ထွေထွေရွေးကောက်ပွဲအတွင်းမွတ်စလင်ရိုဟင်ဂျာတွေကိုမဲပေးခွင့်မပြုတာနဲ့မွတ်စလင်ရိုဟင်ဂျာနိုင်ငံရေးအဖွဲ့တွေကတင်သွင်းတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ချခဲ့တဲ့ကိစ္စတွေကိုအဓိကထားဖော်ပြထားပါတယ်ဒီစာတမ်းတင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ရဲ့ဥက္ကဋ္ဌဦးထွန်းခင်ကအခုလိုပြောပါတယ
်ဒီရွေးကောက်ပွဲကနေကျွန်တော်တို့ကဘာတခုမှမျှော်လင့်ချက်မရှိဘူးဆိုတော့ပိုပြီးသိတာနေတာကဘာကလို့ဆိုတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံမှာရှိနေတဲ့အခုဒီသမ္မတဦးသိန်းစင်အစိုးရဘက်ကလည်းရိုဟင်ဂျာလူမျိုးမရှိဘူးဆိုတာကိုတစိုက်မမဲ့သူတို့ကညှင်းဆန်နေတာကဒါကတကယ်ကိုစိုးရိမ်စရာဖြစ်တယ်အခုတွားနေတဲ့ပုံစံကဒီယူကောက်ဘေးကော်မရှင်ကိုဆပိုးထောက်ငွေကြီးကြီးနဲ့ထောက်ပံ့ပေးတယ်မြန်မာအစိုးရကိုသူတို့ကနည်းနည်းထောက်ပံ့ပေးတာတွေပြန်လည်စစ်ဆေးဖို့ကျွန်တော်တို့တောင်းဆိုဗြိတိသျှအစိုးရအနေနဲ့တော်တော်လေးရှေ့ဆက်ပြီးတော့သူတို့ကနည်းနည်းစဉ်းစားမဲ့ပုံဖြစ်နေတယ်ဆိုတော့နည်းနည်းတော့တွေးရတယ်ခင်ဗျာ
ဒါအပြင်မကြသေးရင်ကပဲ Yellow School နဲ့ 45 Rights ကနေပြီးတော့ထောက်ပြန်တဲ့အစီအခံစာထဲမှာမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်ရိုဟင်ဂျာတွေကိုမြန်မာအစိုးရကနေပြီးတော့လူမျိုးတုံးတက်ဖြတ်မှုတွေလုပ်နေတယ်ဆိုတဲ့အထောက်အထားတွေထောက်ပြထားတာကိုလည်းစာတမ်းမှာဖော်ပြထားပါတယ်။ဒါကြောင့်မို့ကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကနေမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်ရိုဟင်ဂျာတွေရဲ့အခြေအနေမှန်ကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်ပြည်ထောင်ပါဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထောက်ခံမှုတွေပေးသွားဖို့အချိန်တန်ပြီလို့လည်းဦးထွန်းခင်ကပြောပါတယ်
။ရိုဟင်ဂျာကိုမုံတီးရဲမှာစိုက်မက်မက်ပါဝင်ပြီးတော့ဒီလိုရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုမှာထိတ်တန့်ကနေပါဝင်ခဲ့တယ်ဆိုတော့ကျွန်တော်တို့မှလည်းအများကြီးအထောက်အထားတွေရှိထားပြီးတော့သမ္မတဦးသိန်းစင်ကိုယ်တိုင်ကလည်းဒီလိုပြောထားတာလူရိုဟင်ဂျာလူမျိုးတွေကိုဒါပြပခိုးဝင်ပင်လီတွေဖြစ်တယ်ဆိုတော့သူတို့ပြောနေတဲ့အချိန်ပေါင်းများစွာရှိနေပြီအဲ့ဒီအတွက်ကြောင့်ဒါကသူတို့စင်မှန်ငယ်နဲ့လုံနေတဲ့အတွက်ဒီလူတွေကကျူးလွန်တယ်ဆိုတာတိတာထင်ရှားနေတယ်အဲ့ဒီတန်းကြောင့် ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးမှာသူတို့တရားစွဲပြီးတော့သူတို့ခေါ်လာနိုင်ဖို့သူတို့ပြစ်ဒဏ်ပေးဖို့ဒီလိုအပ်တယ်ဆိုတဲ့ဟာကျွန်တော်တို့တချို့ဟာတွေကိုကျွန်တော်တို့ပြောပြထားပါတယ
်ဒီလာမဲ့တထွေရွေးကောက်ပွဲမှာလက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီကပဲအနိုင်ရခဲ့မယ်ဆိုရင်သမ္မတဦးသိန်းစိန်အနေနဲ့တာဝန်ဆက်ပြီးထမ်းဆောင်ခွင့်ရှိမှာဖြစ်တဲ့အတွက်မွတ်စလင်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေထွက်ခွာသွားအောင်လက်ရှိကျင့်သုံးနေတဲ့ policy တွေဆက်လက်လှုပ်ဆောင်သွားမှာမကတဲ့အပြင်ပိုးပြီးတော့တောင်အရှိန်တိုးမြင့်လှုပ်ဆောင်သွားဖို့ရှိတယ်လို့လည်းစာတမ်းမှာဖော်ပြထားပါတယ်။ဒါ့အပြင်ဒီအတွေ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီသာအနိုင်ရခဲ့မယ်ဆိုရင်မွတ်စလင်ရိုဟင်ဂျာစန့်ကျင်ရေးမူဝါဒတွေဟာကြန့်ခိုင်ရေးပါတီမူဝါဒနဲ့တူညီမှုရှိမှာမဟုတ်ပဲလူမျိုးတုံးတက်ဖြတ်မှုဖြစ်နေတဲ့လက်ရှိအခြေအနေကနေတိုးတက်မှုတွေရှိလာမဲ့မျောလင့်ချက်အနေငယ်ရှိနိုင်ပေမဲ့ NLD ပါတီဘက်ကလည်းမွတ်စလင်ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့လူအခွင့်အရေးတွေတိုးတက်ကောင်းမွန်အောင်လုပ်မဲ့ policy တွေကအဓိကချမှတ်ထားတာတွေမရှိတဲ့အတွက် NLD ပါတီအစိုးရဖြစ်လာရင်လည်းမွတ်စလင်ရိုဟင်ဂျာတွေအပေါ်ရှိတဲ့ဖိနှိပ်မှုတွေဟာပြောင်းလဲမှုရှိလာလိမ့်မယ်လို့သူတို့အနေနဲ့မမျောလင့်ကြောင်းစာတမ်းမှာဖော်ပြထားပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမှာမွတ်စလင်ရိုဟင်ဂျာတွေလူမျိုးတုံးတက်ဖြတ်မှုခံရပွဲရှိတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်အနေနဲ့အရေးယူဆောင်ရွက်ပေးဖို့ပြည်ထောင်နိုင်ငံအနေနဲ့ထောက်ခံမှုပေးသင့်တယ်လို့လည်းဘမခင်ဖိန် UK အဖွဲ့ကလည်းတောင်းဆိုချက်ထုတ်ပြန်ထားပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီစီစဉ်ကိုည9:00ရီအစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာရှင် VO American သံပုဒ်ထူနေမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ2430နဲ့လိုင်းလမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လင်းသွားမယ့်ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့အင်္ဂါနေ့ရကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်တယ်လို့ American အစိုးရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမှာကတော
့1990မဟုတ်ဘူးလေနော်2015ဖြစ်သွားပြီ။နောက်ကျွန်တော်တို့အဲ2008အခြေခံဥပဒေမှာလည်းအဲကျွန်တော်တို့အဲ25ရာခိုင်နှုန်းသောတပ်မတော်သားတွေဟာ
လွတ်တော်ကိုယ်စားလှယ်တူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့ကမ္ဘာမီဒီယာတွေထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်။ကိုညံဝင်းအောင်နဲ့အတူမနန္ဒာချန်းကကူညီတင်ဆက်ထားပါတယ
်။မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တန်ခါတော်တချို့ကအမျိုးသမီးအခွင့်အရေးလှုပ်ရှားနေသူတွေကိုအတန်အန္တရာယ်ချိန်ချောက်နေဆိုတဲ့ခေါင်းစဉ်နဲ့တမ်မေရီဆူအွန်လိုင်းသတင်းစာမှာဆောင်းမရှင်တယ်ရက်ဆာဂျူစီနိုရေးထားတဲ့ဆောင်းမကိုအရင်တင်ပြကြပါတယ်။ဘာသာရေးအတွက်အစီလုံးညီညွတ်စေတဲ့အကြောင်းအရာတွေမှာအမျိုးသမီးတွေကိုမုန်တီးဆန့်ကျင်မှုတစ်ခုလည်းပါဝင်တယ်လို့ဆောင်းမမှစတင်လာပါတယ်။မြန်မာနိုင်ငံမှာတော့တန်ဃာတော်တချို့ကအမျိုးသမီးအခွင့်အရေးလှုပ်ရှားနေသူတွေကိုအတန်အန္တရာယ်ချိန်ချောက်မှုမျိုးလုပ်နေတာရှိတယ်လို့ဆောင်းမရှင်ကဆိုပါတယ်။အမျိုးသမီးတွေကိုလေးမညာပေးရေးလုပ်နေတဲ့အမျိုးသမီးအုပ်စုတစုကမြန်မာနိုင်ငံမှာရှိနေပါတယ်။ဒါဟာဘာသာရေးအတွက်မသင့်မြန်ဘူးဆိုပြီးအမျိုးဘာသာသာသနာစောင့်ရှောက်ရေးအတွက်ဖွဲ့စည်းထားတဲ့မဘာသာဆိုတဲ့တန်ခါအဖွဲ့အစည်းကအဲ့ဒီအမျိုးသမီးလှုပ်ရှားသူတွေကိုချိန်ချောက်မှုတွေရှိလာနေတယ်လို့ရေးသားထားပါတယ်။အမျိုးသမီးတွေရဲ့လိင်အင်္ဂါပိုင်းဆိုင်ရာကိစ္စတွေကိုဆွေးနွေးတာဟာဘာသာရေးရှုထောင့်အရမသင့်တော်တဲ့အမြင်တွေရှိနေကြောင်းဒါပေမဲ့ဒီလိုပညာပေးရေးလုပ်ငန်းတွေလုံးမှသာအမျိုးသမီးတွေရဲ့တန်ဖိုးပို့ပြီးရှိလာနိုင်မှာဖြစ်ကြောင်းအမျိုးသမီးအခွင့်အရေးလှုပ်ရှားသူဒေါ်ထားထားကတုံ့ပြန်ထားတဲ့အကြောင်းကိုလည်းတမေရီဆူအွန်လိုင်းသတင်းစာမှာရေးသားထားတာပါအပြည့်စုံကိုတော့ www.marysu.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အစ္စလမ်ကျောက်စိတ်လောင်ရိပ်မိနေတဲ့မြမရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ Independent Online စာမျက်နှာမှာတော့ဆောင်းမရှင် Robin McDowell ကရန်ကုန်လူမှုစုဝေးပွဲကပြည်ထောင်စုကြည့်ပြီး NLD ဟာလူကြိုက်အများဆုံးပါတီလို့ဆိုနိုင်ပေမဲ့ကျေးလက်နဲ့ရှေးဆန်တဲ့ဒေသတွေမှာအမျိုးဘာသာကိစ္စက NLD ကိုထိခိုက်စေနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။မှန်တယ်မားတယ်မပြောနိုင်ပေမဲ့ဒေါအောင်ဆန်းစုကြည်ဟာဒီပြဿနာမှာရက်တီမှုမမှန်မှုအယောင်ချေတာခံနေရတယ်လို့လွတ်လပ်တဲ့သုံးသပ်သူတွေကဆိုကြပါတယ်။ဥဝီရသူနဲ့669တွေကမကြသေးခင်ကတွေ့ရှိလာတဲ့လွတ်လပ်စွာပြောဆိုရေးသားခြင်းကိုခွင့်ကောင်းယူပြီးမွတ်စလင်မုန်တရက်ကိုမျက်စိမိတ်မြှောက်ပေးနေကြတယ်။မဘာသာအဖွဲ့ဝင်တွေကသူတို့ဟာငြင်းချမ်းရေးအဖွဲ့အကြမ်းဖက်မှုအဆုံးသတ်ရေးအဖွဲ့ဖြစ်တယ်လို့ဆိုပေမဲ့ဗုဒ္ဓဘာသာအမျိုးသားရေးဝါဒီတွေရဲ့နိုင်ငံအပေါ်လွှမ်းမိုးမှုရှိနေတာကိုတော့မငင်းနိုင်တဲ့အချက်ဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒါ့အပြင်လူရဲ့1.3သန်းရှိတဲ့ရိုဟင်ဂျာတွေကိုရွေးကောက်ပွဲမှာမဲပေးခွင့်မပြုတာတခါလက်ရှိအစိုးရရဲ့ပြည်ခိုင်ဖြိုးပါတီနဲ့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီတို့ကမွတ်စလင်ကိုယ်စားလှယ်တွေကိုဝင်ရောက်ရှင်ပြိုင်ခွင့်ညှင်းပယ်ခဲ့တဲ့အကြောင်းဒါပေမဲ့လို့လဲရိုဟင်ဂျာအရေးနဲ့ပတ်သက်လာရင်ဒေါအောင်ဆန်းစုကြည်ဟာဗတ်ပေါင်းစုံကဝေဖန်တာခံရတာကိုလည်းဆောင်းပါးရှင်ကထောက်ပြထားပါတယ်ဥဝီရသူကဒေါအောင်ဆန်းစုကြည်ကိုယုံကြည်လို့မရဘူးဆိုတာသိလာပြီလို့ပြောခဲ့တဲ့အကြောင်းကိုကိုးကားထားသလိုအပြန်အလှန်နေနဲ့တစ်ဖက်မှာလည်း HRW နဲ့တခြားလူခွင့်ရေးအဖွဲ့တွေကနေရိုဟင်ဂျာကိစ္စဒေါအောင်ဆန်းစုကြည်ရဲ့နှုတ်ဆက်နေမှုကိုဝေဖန်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကတော့သူ့အနေနဲ့လူမှုအတိုင်းဝိုင်းနှစ်ခုအကြားတက်မြတ်ဖို့သာလိုလားပြီးကွဲပြားမှုကိုမလိုချင်ကြောင်းပြောခဲ့ဘူးတဲ့အကြောင်းအဆုံးသတ်မှာတော့ဆောင်းမရှင်ကလက်ရှိမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့ဘဝနဲ့အဆောင်ပါကိုအဆုံးသတ်ထားပါတယ်။အပြည့်အစုံကိုတော့ www.iol.co.za မှာဖတ်ရှုနိုင်ကြပါတယ်ရှင်
။ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာဖြစ်ပါတယ်။ခုမနေ့ခင်အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလသန်းကတင်ဆက်ထားပါတယ်ရှင
်။ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့ hard time
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ t i m e time ကအချိန်ဆိုတော့စကပိုက်ခွန်ရဲ့လုံကောက်ဒီဘေကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒီဘေကလည်းဒီနေရာမှာဆင်းတယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရည်ကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လဲသုံးလို့ရပါတယ် hard time အတုနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားစင်ကြည့်ကြရအောင
် My mother had a hard time bringing us up since my father died 10 years ago
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My mother had a hard time bringing us up since my father died 10 years ago
ဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရည်ကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို idiom အသုံးရဘယ်လိုပြောမလဲ
A hard time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာသန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်နားဆင်ရမှာကတော့အင်္ဂါနေ့ညကဆွေးနွေးခဲ့တဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်။ထုတ်လုပ်သူမဆုမွန်နဲ့မသိငီထိုက်တို့ကစီစဉ်တင်ဆက်ထားပါတယ်။
ဒီ UI ရဲ့အင်ကာနေညချမ်းတိုက်ရိုက်လီလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ကျမတို့ဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီလာမယ့်တနင်္ဂနွေနေ့မှာပဲကျင်းပတော့မယ့်လွှတ်တော်မှရွေးကောက်ပွဲတွေမှာအတိုက်အခံတွေဘက်ကများအပြတ်အသတ်အနိုင်ရခဲ့မယ်ဆိုရင်အာဏာလွှဲပြောင်းရေးဟာချောချောမွေ့မွေ့ဖြစ်လာပါမလားဆိုတာကိုအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲလွန်ကာလတည်ငြိမ်မှုအခြေအနေတွေဘာတွေများစိုးရိမ်စရာတွေရှိသလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲကိုဥဆောင်ဆွေးနွေးပေးဖို့အတွက်ကတော့1990ရွေးကောက်ခံလွှတ်တော်အမဟောင်းဒေါက်တာတင့်ဆွေကိုလည်းဖိတ်ခေါ်ထားပါတယ်။နောက်တစ်ဦးကတော့ဒီလက်ရှိအာဏာရပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ဂံကောမဲဆန္ဒနဲ့အမျိုးသားလွှတ်တော်အမတ်နောက်ဒီရွေးကောက်ပွဲမှာလည်းဂံကောကပဲထပ်မံရှင်ပြိုင်မဲ့လွှတ်တော်အမတ်ဦးလှဆွေဖြစ်ပါတယ်။လွှတ်တော်ကိုစလဲရော်ဂျီဦးလှဆွေဟာဆိုရင်တမတော်အရာရှိဟောင်းတဦးလည်းဖြစ်ပါတယ်။နောက်တူကတော့အီယာဝတီသတင်းဌာနရဲ့အက်ဒီတာချုပ်ကိုအောင်စောဖြစ်ပါတယ်ရှင်။အားလုံးလည်းဒီဆွေးနွေးကြဖို့လေလိုင်းပေါ်ကိုရောက်နေကြပါပြီ။ပထမဆုံးတော့ဒီ90ရွေးကောက်ပွဲတုန်းကရွေးကောက်ခံခဲ့ရတဲ့ဒေါက်တာတင့်ဆွေကိုအရင်ဆုံးဆွေးနွေးပေးစီလိုပါတယ်။ဒီအခုလက်ရှိမြင်တွေ့နေရတဲ့ရွေးကောက်ပွဲကြိုကာလအခင်းအကျင်းတွေအရဒီအတိုက်ခံတို့ဘက်ကအပြတ်အသတ်များအားသာခဲ့ရင်အာဏာလွှဲပြောင်းရေးအလားအလာပေါ်မှာဒေါက်တာတင့်ဆွေအနေနဲ့ဘယ်လိုများသုံးသပ်ချင်ပါလဲရှင
်။ဟုတ်ကဲ့ခင်ဗျ။ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လက်ရှိသမိုင်းနိုင်ငံရေးသမိုင်းကို1990ရွေးကောက်ပွဲရွေးသမိုင်းနဲ့ပြန်ပြီးရှင်ပြီးတော့ကြည့်ဖြစ်နေလို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့မေလ29နေ့ရွေးကောက်ပွဲနေ့မဲတဲ့အချိန်မှာပဲအဲတော့ကအာဏာရှိတဲ့ဗိုလ်ချုပ်မှုကြီးဆုံးမကိုနိုင်ကနိုင်ငံတကာသတင်းမီဒီယာမြန်မာသတင်းမီဒီယာရှေ့မှာပဲသူအနိုင်ရတဲ့ပါတီကိုလွှတ်ပြောင်းအာဏာလွှတ်ပြောင်းပေးမယ်လို့ကတိပေးခဲ့တယ်။ဒါပေမဲ့လို့မဖြစ်ခဲ့ဘူးပေါ့ဗျာ။အခု2015ရွေးကောက်ပွဲအတွက်သမ္မတကရောကာချုပ်ကရောတမတော်ကော်မတီဦးစီးချုပ်ကရောပေါ့လေအဲဂရီပေးထားတယ်ဆိုတော့ကျွန်တော်တို့သမိုင်းကြောင့်150သမိုင်းကြီးလိုက်ရင်တမတော်ဆိုတဲ့အဲအရာရှိကြီးတွေထိတ်ဆုံးကောင်းဆောင်နေတာဂရီမတီးခဲ့ဘူးအဲ့ဒီဂရီကတိုင်းပြည်ပေါ်ပေးခဲ့တဲ့ကဘာတိအောင်ပေးခဲ့တဲ့ဂရီမတီးခဲ့ဘူးဆိုတော့သမိုင်းကြောင့်ကတော့ဘယ်လိုမှညင်းမရတော့အခုရောအဲ့ဒါကြောင်းမှလာလို့မေးရင်ကျွန်တော်တို့ဒီလူတွေပေါ့လေလုံးဝအပြစ်အဆုံးတန်လျာနဲ့ကျွန်တော်တို့စောင့်နေရတဲ့အချိန်မှာဒါကြောင့်ကျွန်တော်တို့အာဏာလွှဲပြောင်းပေးမယ်ဆိုတာကျွန်တော်တို့မသိကြဘူးလို့ပဲမြင်ပါတယ်ခင်ဗျာ
ဥလားဆွေအမြင်ရောဘယ်လိုများရှိပါသလဲရှင
်ဟောဒီလိုတော့ရှိရပြဒါက1990မဟုတ်ဘူးလေနော် 2015 ဖြစ်သွားပြီနောက်ကျွန်တော်တို့2008အခြေခံဥပဒေမှာလည်းကျွန်တော်တို့25ရာခိုင်နှုန်းတော့တပ်မတော်သားတွေဟာပါဝင်နေတဲ့အတွက်ကြောင့်ဟိုအခင်းအကျင်းဟာအတိုက်ခံကတစ်ဆောက်လုံးနိုင်လိမ့်မယ်လို့
ဟိုဘလို့မှမဖြစ်နိုင်တဲ့အနေအထားဖြစ်တယ်လေ။ဟိုက USDPO လည်းအဲအရင်ကြီးရှော့တက်လို့တော့မဖြစ်နိုင်ဘူးလေ။ဘာလို့ဆိုတော့အဲအ ਨੇ ဆုံးကျွန်တော်ပထမအရင်ဆုံးကလည်းကျွန်တော်ပြောမှုပါတယ်။ဟလာ26ရာခိုင်နှုန်းလောက်ရရင်ကိုပဲကျွန်တော်တို့ကအဆင်ပြေတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်အဲတက်ပြီးတော့စိုးရင်စရာမလိုဘူးလို့ကျွန်တော်အနေနဲ့တင်ပြချင်ပါတယ်ဟုတ
်အဲ့တော့ဒီ1990ရွေးကောက်ပွဲအခြေအနေနဲ့မတူတဲ့အချက်တွေကတော့ရှိနေပါတယ်အဲ့ဒါတွေကတော့ဒီအခြေခံဥပဒေရှိနေတယ်နောက်ပြီးတော့လွှတ်တော်ကလည်းရှိနေတယ်ပေါ့နော်ဒါတွေက1990ရွေးကောက်ပွဲရလအာဏာလွှဲပြောင်းရေးမလွှဲပြောင်းရေးအခြေအနေမျိုးနဲ့မတူတဲ့အခြေအနေပါဒါပေမဲ့လည်းဒီရွေးကောက်ပွဲဂျိုကာလအခင်းအကျင်းတွေအပေါ်မှာဟိုအတိုက်အခံတွေအပြတ်အသတ်များနိုင်ခဲ့ရင်အာဏာလွှဲပြောင်းရေးပေါ်မှာလူထုကြားမှာရောဒီစောင့်ကြည့်သူတွေကြားမှာပါစိုးရင်ချက်တွေရှိနေတယ်ဆိုတာလည်းညင်းလို့မရတဲ့အချက်ပါဒီပေါ်မှာရောကိုအောင်စော့အမြင်လေးဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်မြင်တာက90 election ကဟို free or fair ဖြစ်တယ်လို့ပြောအပ်ခဲ့ပါဘာကြောင့်လဲဆိုအဲ့ election ကျင်းပနေတဲ့အချိန်မှာဒီဒေါ်ဆန်းစုကြည်ပါဝင်ဒီ NLD ပါတီရဲ့ခေါင်းဆောင်အတော်များများကထောင်ထဲမှာကြာနေတယ်ပြီးတော့နေမှအခြေချုပ်ကြာနေတဲ့ကာလပေါ့နော်ပြီးတော့အစိုးရကိုယ်တိုင်ကလည်းအဲ့လိုဆစ်အစိုးရကိုယ်တိုင်ကလည်းအာဏာမလွှဲခဲ့ဘူးပေါ့အခုခုနပြောခဲ့သလို25ရာခိုင်နှုန်းနဲ့ယူထားပြီးပြီးအဲ USDP ကလည်းသူ့လည်းရှော့မတက်ဖို့ပြောနေတဲ့အချိန်မှာတေချာတစ်ခုကတော့ကျွန်တော်ထင်တယ်ဒီ democratic transition ပေါ့လေသူတို့ပြောနေတဲ့ဒီ road map ကိုစစ်တပ်ကစစ်ကောင်းဆောင်နေရချိန်များစွာအကြိုက်ယူပြီးတော့ပြင်ဆင်ခဲ့ပြီးဖြစ်ပါတယ်သူတို့ exit strategy ပေါ့သူတို့ထပ်ပေါက်တစ်ခုရှာပြီးဖြစ်ပါတယ်ဆိုတော့ကျွန်တော်ကဒီနေရာမှာ credit ပေးကျွန်တော်တော့မဟုတ်ဘူးဒါပေမဲ့ကျွန်တော်မြင်တာတော့ဒီ election ကိုသူတို့ free and fair ဖြစ်အောင် credible ဖြစ်အောင်အပြင်းအောင်ထည့်အောင်လက်ခံသူတို့စ조사ပြီးလုပ်ပေးမယ်ပြီးတော့ဒါကိုလည်းသူတို့တတ်မတော်စစ်ကောင်းဆောင်တွေအတွက်ရောအဲဖက်ပေါက်တစ်ခုအနေနဲ့သူတို့ယူတတ်သွားမယ်ဆိုရင်တော့ကျွန်တော်ထင်တယ်ခုနအာဏာလွှဲပြောင်းရေးဆိုတဲ့ကိစ္စတွေကအဲဖြစ်သွားနိုင်တယ်ဒါပေမဲ့အာဏာလွှဲပြောင်းရေးဆိုတာ၅လလောက်ကျွန်တော်တို့ကပြန်ကြည့်ရင်ကျွန်တော်တို့ procedure line ဆိုရင်တော့ကျွန်တော်တို့က match လအကုန်ကြမ်းအာဏာလွှဲမှာဒီကြားထဲမှာ NRI နိုင်ဖို့ကတော့တော်တော်ပြေကြနေပြီ။အဲ့ဒီအချိန်မှာပဲဘာတွေဖြစ်မလဲဆိုတာကကျွန်တော်ထင်တယ်။အဲ့ဒီနေရာမှာကတစ်ဖက်တစ်ဖက် negotiation လုပ်ရမယ်။အဲဟာလာဟိုတကယ်ဟိုဘသူ့ကိုတမရလောင်းဖြစ်ရွေးမှာလဲဆိုကိစ္စတွေအဲ့ဒါတွေကကျွန်တော်ထင်တယ်။အားလုံးရဲ့ speculation တွေဖြစ်တယ်။အဲ့မှာစကားအများကြီးပြောကြအောင်မထင်။အဲ့ဒီမှာတကယ် key player ကတော့ဦးသိန်းစင်ဆိုတာမဟုတ်တော့မှလည်းကျွန်တော်ထင်တာတော့တက်မတော်ကအဓိက key player ဖြစ်သွားမယ်လို့ကျွန်တော်ထင်တယ်။
အခုအချိန်ဒီမှာဆိုလို့ရှင်လဲတမရဦးသိန်းစိန်ကရောဒီတမရကာကွယ်ရေးဦးစည်းချုပ်ပေါ့နော်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရောဒီရွေးကောက်ပွဲရလတ်ကိုလက်ခံမယ်လို့တော့နှစ်ဦးစလုံးကတော့ပြောထားကြတာပါပဲဒါပေမဲ့ဒီနေရာမှာလဲဒီလူကြီးလူကောင်းဂရိကဝတ်တရားဘလောက်ထိတည်မလဲပေါ့နော်1990တုန်းကလဲဒီလိုပဲပြောခဲ့ဆိုခဲ့ပြီးတော့မဖြစ်ခဲ့တဲ့ခါရောက်တော့ပြောစရာတွေကရှိနေတာပါအဲ့တော့ဒီမြန်မာတမရဘက်က1990တုန်းကလိုမျိုးဒီဗိုလ်ချုပ်ကြီးစောမောင်ရဲ့အမားမျိုးထပ်ပြီးတော့ကျူးလွန်အောင်မဲ့အခြေအနေမျိုးရောဟိုရတိပြတ်ပေါ့နော်ဆရာဦးလှဆွေအနေနဲ့ဘလို့များပြောချင်ပါတလဲရှင
်မရှိနိုင်ပါဘူးဗျဘာဖြစ်လို့မရှိနိုင်လဲဆိုတော့ခုနကိုအောင်စောပြောသလိုအတိုက်ခံနိုင်မသေးကြနေပြီဆိုတာလည်းမဖြစ်နိုင်လို့ပါဘာလို့ဆိုတော့ကျွန်တော်တို့ဂျာနယ်ထဲမှာပါတာမြို့ပေါ်လူသားသားထောက်ခံတာဒီလောက်လေးနဲ့အဲအတိုက်ခံsolid အနိုင်ရမယ်ဆိုတာမဖြစ်နိုင်ပါဘူးကျွန်တော်တို့အားလုံးပြည်ပြည်ဖြစ်တဲ့အတိုင်းအဲမြို့နယ်လူသားစားဆိုတာ 30% ရှိတယ်ရေးလက်နေလူသားစားဆိုတာ 70% ရှိတယ်အဲကျွန်တော်တို့ USDP ကအဲ 30% ကိုအကုန်လုံးပေးလိုက်ပါအောင်မယ်အဲ 70% ရဲ့တစ်ဝက်လောက်ရရင်ကိုပဲအခြေအနေကောင်းပါတယ်ဒါကြောင့်ကိုအောင်တော်ရဲ့ပြောတာအချို့ဝက်ကတော့မှန်တယ်ဒါပေမဲ့ဟလာဟိုဟလာ LND ကအဲနိုင်မတည်ကြသွားပြီဆိုတော့အဲတုံ့သက်ချက်စောလုံးတယ်လို့ကျွန်တော်ထင်တယ်ဟုတ
်ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြဖို့ကော်လာတွေကလည်းတော်တော်များပါတယ်စားတွေလည်းပေးပို့ထားကြပါတယ်ဆိုတော့သူတို့ကိုလည်းဟိုဆွေးနွေးဖို့ခွင့်ပေးချင်ပါတယ်ပထမဆုံးတော့ကျွန်မကိုကျော်သူနိုင်ကိုဖိတ်ခေါ်ချင်ပါတယ်ရှင့
်အဲအဲ့တော့ကျွန်တော်တို့ကဒါပြောမယ်ဆိုရင်ဒီရွေးကောက်ပွဲအလွန်ကာလမှာမဲပေးပြီးရဲ့အချိန်မှာကျွန်တော်တို့ပြည်သူကစီစီလုံးလုံးနဲ့ဒါမှကြတဲ့နာမရှိပဲအေးချမ်းချမ်းနေမယ်ဆိုရင်ဒါပထမလွတ်တော်တဲ့ကဂုံးသိချာရှိရှိနဲ့အာနာလွတ်ပြောင်းမှုကိုပြီးပါမလားဆိုတဲ့မိကုန်းကိုကျွန်တော်ပြန်လဲမေးကြလို့ပါတယ
်ဒီအမေကုန်းကိုလွတ်တော်အမဥလဆွေကိုမေးချင်တယ်လို့ပြောပါတယ်ရှင်ဆရာဘလို့များဟိုဖြေချင်ပါလဲရှင
်ဟုတ်ဟိုကျွန်တော် ယုံလာတော်တော်များနေပြီ။အဲဘယ်နှယောက်လာလာဥလားစေးကြီးပဲကောင်းတယ်ပြီးပေးကြတာပဲ။ကျွန်တော်တော့တက်ခဲ့ပါရပါတယ်ကျွန်တော်။ဟုတ်ဆိုတော့ဟိုမယုံမကြည်ဖြစ်နေရင်ဟလာအဲ့ဒီရွေးကောက်ပွဲရဲ့အဖြေကိုအမှန်တိုင်းဝင်မခံနိုင်ဘူးလက်မခံနိုင်ဘူးဆိုပြီးတော့မယုံမကြည်ဖြစ်နေရင်မဝင်မပြိုင်တာပိုကောင်းပါတယ်လို့ပဲကျွန်တော်အဲရိုးရိုးရှင်းရှင်းပြပြပဲအပြန်ဖြေပြရစီဟုတ
်ဒီတက်မတော်ရဲ့အခန်းကဏ္ဍပေါ့နော်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်တိုင်းရင်းသားလက်နက်ကိုင်နေရှိတယ်ဆိုတော့ဒါဟုတ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာကတကယ်တမ်းလက်နက်ကိုင်ဆောင်ခွင့်ပေါ့နော်ပြည်သူလူထုစီမှာလက်နက်ကိုင်ဆောင်ခွင့်ဆိုတာမရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်အဲ့လိုနိုင်ငံတစ်ခုမှာလက်နက်အပြည့်အစုံတပ်ဆင်ထားတဲ့မြမတက်မတော်အနေနဲ့ပေါ့နော်အလိုလျောက်ဩဇာအာဏာဆိုတာလည်းသူတို့လက်ထဲမှာရှိထားပြီးသားဖြစ်ပါတယ်ဒီလိုအခြေအနေမျိုးမှာဘာကြောင့်ရက်သားနိုင်ငံရေးမှာနေရာပို့ပြီးတော့လိုချင်နေရတာလဲဆိုတာကိုလည်းဆွေးနွေးစီချင်ပါတယ်ဒေါက်တာတင့်ဆွေဘလို့များဆရာအနေနဲ့ရှုမြင်ပါလဲ
ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံမှာတက်မရော်ရဲ့နိုင်ငံရေးထဲမှာပါဝင်ပတ်သက်မှုကိုပြောလို့ရှိရင်တော့ကျွန်တော်တို့ဘိုလ်ချုပ်ကြီးနေဝင်ကိုပဲကျွန်တော်တို့လက်ညှိုးထိုးရပါမယ်ဘာလို့သူကဆခဲ့တယ်1958အာဏာသိမ်းပြီးတဲ့နောက်1962အာဏာကိုအစ်စ်မှန်ထသိမ်းခဲ့ကနေပြီးတော့ဒီအစဉ်လာကိုသူကပြုထောင်ပြီးတော့ရှင်သန်ကြီးထွားအောင်လုပ်လာတယ်။လုပ်လာရင်ကနေကျွန်တော်ထင်တယ်တမတော်ဟိုတည်ယုံညွန့်တဲ့နေရာစပြီးတော့ဒီပြောင်းလာတယ်။တမတော်ဟာပမာပြီမှာတော့သူ့ရဲ့ရေးကြီးတာမရှိဘူး။သူကထိတ်ဆုံးကဆိုတော့ဆွဲအောင်ပေါ့လေစာရွက်ထဲရောက်ကောင်းနေရောဆွဲအောင်လုပ်ခဲ့တဲ့အနေထားဖြစ်လာပါတယ်ခင်ဗျာ။နောက်ခုတောင်းကော2015ကိုကြည့်လိုက်ရင်ခုနကလည်းဟိုဆွေးနွေးကြသူပေါ့လေ။တောင်းကော90နဲ့ရှင်းလိုက်ရင်ကျွန်တော်မြင်တာတစ်မျိုးပြ။2015အလုံးမတန်ကိုပို့ဆိုးတယ်လို့ကျွန်တော်မြင်တယ်။တပ်မတော်ရည်တည်မှုရွေးကောက်ပွဲကော်မရှင်ရည်တည်မှုနောက်တစ်ခါ1990ကိုကြည့်လိုက်ဗျာ။ဟိုမဆလနဲ့အဲ့ဒါကြီးပြန်ရတယ်။အုပ်ချုပ်နေတာကစစ်တပ်3ပွင့်ဆိုင်စစ်တပ်အဲ့ဒီတော့ထားခဲ့တဲ့နေခဲ့တဲ့အနေထားဟာဘာပဲပြောပြောဒီကနေ့2015နဲ့စာရင်ခွန်လစရာရှိတယ်လို့ပြောကောင်းပြောလို့ရတယ်။ဒီကနေ့ကြတော့တော်တော်ကိုစွစွဝဝပေါ့လေ။ဥပမာပေးရမနေ့ကပဲဟလာဘူးလင်မျိုးနဲ့ကြွားတရားကိုစကိုင်းတိုင်းကိုကြီးချုပ်ကမဲဆွယ်စီဦးမွေးသွားတော့တက်မတော်စီရဟတ်ရည်ကိုသုံးသွားတယ်ခင်ဗျာနောက်ကဝေယူစီချုပ်ကိုယ်တိုင်ကလည်းပြည်내တွေကိုတက်မတော်ရဲ့အရင်းမြစ်တွေကိုသုံးပြီးတော့သွားနေတယ်နောက်တက်မတော်ပိုင်းမီဒီယာအစိုးရပိုင်းမီဒီယာအဲ့တော့ဒီနေ့2015ခင်ဗျာအစိုးရကဒီခိုင်ပြူပြိုင်နေတာဒီခိုင်ပြူတက်မတော်ကသူ့ဘက်ကပါတယ်ဆိုတော့အခင်းချင်းကပြောင်းနေတယ်တနည်းအားဖြင့်တမရိုကိုကျွန်တော်တို့1990တဲ့နိုင်ငံရေးထဲမှာပေါဝင်ဆွတ်ဖတ်မှုဟာအမှန်မှဆိုးဆိုးဝါးလမ်းမကြီးကို6ကဘာကိုရောက်အောင်ကိုတည်ပို့နေတော့ကျွန်တော်တိုက်ပြည်ရဲ့အနာဂတ်အတွက်အမှန်မှဆိုးရပါတယ်ခင်ဗျာဒါကြောင့်2015ရုပ်ပွဲရလကတ်တည်ပြီးတော့တမရိုကိုရောတိုက်ပြည်ရောကဲတင်နိုင်ပါစီလို့ပဲကျွန်တော်တို့ဆုတောင်းပါတယ
်ဟုတ်ကဲ့ရှင်ဒီ1990တုန်းကတော့ဒီလက်တလုံးအလိုအနာသိမ့်လိုက်ရတယ်ကယ်ဆယ်လိုက်ရတယ်ဆိုတဲ့အဖြစ်မျိုးနောက်ထပ်များထပ်ပြီးတော့ဖြစ်လာနိုင်ပါသေးလားကိုအောင်စောအမြင်ရောဘယ်လိုများရှိပါလဲ
ကျွန်တော်တင်တဲ့အာနာသိမ့်ဖို့ကတော့အတော်ကိုဖြတ်သွားပါပြီ။ဘာကြောင့်လဲဆိုတော့အာနာသိမ့်ကြီးသွားပြီလေ။29ရာရင်တော့သူတို့ယူထားပြီးဒီတိုင်းပြည်မှရှိတယ်ခုနပြောသွားပြီးအရင်းမြစ်တွေ။နောက် political power နိုင်ငံရေး power သူ economic power လို့ခေါ်တယ်။စီးပွားရေး power ကိုလည်းကမရောကပဲထိန်းချုပ်ထားတာဖြစ်ပါတယ်။နောက်ဒီနေ့တိုင်းပြည်မှရှိတဲ့ချမ်းသာဆုံးသူတစုတညိုးထိုးပြီးတော့ပြောပဲကြပါဆိုရင်လည်းသူတို့ပဲဖြစ်ပါတယ်နော်ယူနီဖောင်းဝတ်ထားတဲ့သူတွေနဲ့ယူနီဖောင်းချွတ်ထားတဲ့သူတွေပဲဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်သူတို့ကတကယ်ကြတော့ဒီနေ့ခင်မှာတက်မရော်ကနေပြီးတော့နာမည်ကောင်းယူခြင်းတော့ဒီ2015မှာနာမည်ကောင်းယူခြင်းတော့သူတို့က 88 strategy တိုင်းအာဏာလွှဲရမယ်ပြီးတော့အတိုက်ခံတဲ့တိုင်းရင်းသားပါတီတွေနိုင်မှုဆိုတာလည်းကျွန်တော်ထပ်ပြောရမယ်သိကြပါတယ်ဆိုတော့အဲ့တဲ့ကြောင့်လည်းကျွန်တော်ထင်တယ်တက်မရော်ကကျင်းစီရမယ်တချိန်တည်းမှာမယ်တက်မတော်တခုလည်းမဟုတ်ဘဲနဲ့တက်မတော်ဒီကြိုက်တာမကြိုက်တာထောက်ခံတာမထောက်ခံတာပါသူတို့ဒီတနက်ကင်ထားတဲ့အဲတိုင်းပြည်အကြီးဆုံးဖြစ်တဲ့ institution တစ်ခုဖြစ်တဲ့အတွက်ကြောင့်ဒီအာဏာယူမဲ့ပါလီမန်မှာဒီ majority seat ကိုယူလာမဲ့ NLD ပါမယ်တိုင်းရင်းသားကောင်းဆောင်ပါတီတွေကလည်းတက်မတော်နဲ့ဘယ်လိုစကားပြောမလဲအဲ့ဒီဟာကအကြီးကြီးတယ်တဲ့အဲ့ဒီမှာအဖို့အထစ်ရှိသွားရင်နောက်လာမဲ့တက်တန်တစ်ခုလုံးကကျွန်တော်တို့အဖို့အထစ်ဒီ violence ဒီပြဿနာတွေနဲ့အကြီးကြီးရှိမယ်လို့ကျွန်တော်ထင်တယ်အဲ့အစကောင်းမှုကျွန်တော်တို့အရေးကြီးအဲ့ကြောင့်ကျွန်တော်ထင်တယ် post election မှာဘာတွေဖြစ်မလဲဘလို့စပြီးတော့နိုင်တဲ့ပါတီကနေဦးဆောင်ပြီးတော့ဒီတက်မတော်နဲ့ accommodation ပေါ့နောက်ခုဘလို့စကားပြောမလဲဆိုတာကအရေးကြီးနှစ်ဖက်လုံးပြင်ထားရမယ်လို့ထင်တယ်အဲ့ညနာကိုကြည့်ပြီးတော့
က ကိုစလိုင်းဖွေဂုံရှိပါလားရှင်ကိုစလိုင်းဖွေဂုံဝင်ရောက်ဆွေးနွေးလို့ရပါတယ်ဟု
တ်ကဲ့ရှိပါတယ်မဟုတ်ကဲ့အထောင်းတစ်စင်ကရေကောက်ပွေးပြီးရင်စစ်တပ်ကအနာသိမ့်မယ်ဆိုတာမသိမ့်ပါဘူးလို့ကျွန်တော်အပြတ်သတ်ပြောနိုင်တယ်ဘာကြောင့်လဲဆိုတော့စစ်တပ်ဆိုတာအုပ်ချုပ်ကြီးရောဥပဒေပြည်ကြီးရောတရားစီရင်ကြီးရောတို့က20 50ခန့်ရပြီးသားအနာရပြီးသားဆိုတော့တို့ကအနာတော့တို့စစ်ပြီးတော့မသိမ့်မှာမဟုတ်ဘူးနောက်ပြီးတော့မှအင်းလင်ဒီရလည်းပဲအခုချိန်တော့အပြတ်တတ်နိုင်တယ်ဆိုတော့အာကာတတွေဘာတွေမထားတော့ဘူးစစ်တပ်နဲ့ပူပြီးတော့မြေဆောင်သူလုံနေပြီဆိုတော့ဥသိန်းစိန်ကလည်းပဲသူမျောလင်းနေတဲ့သူသမရရလာတော့သူငါးနှစ်တက်တန်းကိုကောင်းအောင်ပြီးသူအဖွဲ့သူစူးစမ်းမှာဖြစ်တဲ့သူတမိုင်းကောင်းအောင်သူစူးစမ်းသွားမှာဖြစ်တယ်ဆိုတော့ပြည်သူလူထုတွေလည်းအရင်လုံးကလို့မဟုတ်တော့ဘူးအတိညာဉ်တွေတိုးပြီးတော့မှသမာဓိနဲ့သတိကြီးကြီးနဲ့ကဆောင့်ကြည့်နေပြီဆိုတော့အချင်းချင်းကအင်မတန်မကွာသွားပြီဆိုတော့စစ်တပ်ကအာဏာသိမ်းဖို့ဘယ်တော့မှစဉ်းစားမှာမဟုတ
်ဒေါက်တာတင်းဆွေအနေနဲ့ရောအခုအခြေအနေမျိုးမှာဒီစစ်တပ်ကရွေးကောက်ပွဲရလတ်မှာအတိုက်အခံတွေအပြတ်အသတ်နိုင်ရခဲ့ရင်တောင်မှဒီပေါ်မှာနာမည်ကောင်းယူပြီးတော့ရက်တီလိုက်မဲ့ပြည်သူဘက်ကနေပြီးတော့ရွေးကောက်ပွဲရလတ်ပေါ်မှာခိုင်ခိုင်မာမာရက်တီလိုက်မဲ့အလားအလာမျိုးများဆရာအနေနဲ့တွေ့ရပါသလားရှင
်ဒီကနေ့2015ခုနှစ်ရွေးကောက်ပွဲမဲဆွေကာလအချင်းချင်းကြည့်လိုက်လို့ရှိရင်အမလည်းငါတောင်အာဖရိကနေနေသားသားအင်ဒိုနီးရှားနေနေသားသားဇင်ဘာဘွေနဲ့သွားတူးနေတယ်ခင်ဗျာဟာမဲမသမာမူကြီးနေတယ်ဟာလားကိစ္စတွေနဲ့ဖြစ်တော့ဟိုဒါလက်တွေ့ဖြစ်တာပေါ့လေဒါကြောင့်ဗမာနိုင်ငံဟာနောက်တကယ်လို့ဟာလားဒီဇင်ဘာဘွေဝန်ကြီးရောဘတ်မူကာဘေကိုတရုတ်ကတရုတ်ရဲ့ဟာလားငြင်းရဲ့လိုပဲဆုနေဟိုလေလျောညီတို့တဲ့စုပြီးတော့ကျွန်တော်မြင်တယ်အဲဒီခါတော့ဦးတည်ပြများရဲ့လူတယောက်ကပေးမလားမသိဘူးဆိုလို့ရတာကတော့အဲတမရုံဟာအကောင်းဆုံးခွန်လန်းကိုတရားမိဆုတ်တင်တယ်2015ယူကော့ပွဲရလက်ကိုဟာသူတို့ရဲ့တိုင်းပြည်ရဲ့ကျွန်တော်တို့အားလုံးရဲ့အဲစစ်တပ်ရဲ့ထွက်ပေါက်အမှန်ဖြစ်ပါတယ်လို့ကျွန်တော်လေးလေးနဲ့ချက်ပြီးဆုတောင်းပါတယ
်ဟုတ်ကဲ့ပါရှင်ဆရာဒေါက်တာတင်းဆွေကိုရောဒီဝင်ရောက်ဆွေးနွေးပေးခဲ့ကြတဲ့လွှတ်တော်ကိုယ်စားလှယ်ဦးလာဆွေနောက်အရာဝတီကိုအောင်စောင်းနဲ့ပါဝင်ဆွေးနွေးခဲ့ကြသူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်အင်္ဂါနေ့ညဓာတ်ရိုက်လီလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ကြားမခွဲကြပြီးအကြမ်းဖက်မှုဆိုတာဟာဘယ်နိုင်ငံထဲမှမကင်းလွတ်နိုင်တဲ့ရက်စက်ကြမ်းကြုတ်မှုတစ်ခုဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့အမျိုးသမီး3ယောက်တိုင်းနဲ့တစ်ယောက်ဟာသူမရဲ့ဘဝတစ်လျှောက်မှာအမျိုးသမီးဖြစ်တဲ့အတွက်အကြမ်းဖက်ခံရတဲ့ဖြစ်ရပ်မျိုးကြုံခဲ့ရလိမ့်မယ်လို့ခန့်မှန်းရပါတယ်။ကံမကောင်းစွာနဲ့ကြားမခွဲကြပြီးအကြမ်းဖက်မှုတွေဟာပုံမှန်အခြေအနေမှာဖြစ်ပွားနေတယ်လို့ပဲပြိပခသဘာဝဘေးအန္တရာယ်နဲ့အခြားအရေးပေါ်အခြေအနေတွေဖြစ်နေတဲ့အချိန်တွေမှာတဟုန်တို့တိုးပွားလာတတ်ပါတယ်။အရေးပေါ်အခြေအနေတွေတော်တွင်မှာလူမှုအဖွဲ့အစည်းရဲ့ဖွဲ့စည်းပုံအခြေအနေပြည့်ဝင်သွားပြီးအမျိုးသမီးအနေနဲ့မိန်းကလေးငယ်တွေဟာလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုမတရားပြုကျင့်မှုအိမ်တွင်းအကြမ်းဖက်မှုအတင်းအကျပ်လက်ထပ်ခိုင်းခံရမှုနဲ့လူကုန်ကူးမှုစတဲ့ကြမ်းမခွဲခြားအကြမ်းဖက်မှုတွေကြုံရဖို့ဖြစ်နိုင်ခြေတိုးလာပါတယ်။ဒါကြောင့်ပဲလွန်ခဲ့တဲ့နှစ်ကျော်လောက်ကအစိုးရအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့တွေနိုင်ငံထက်ကျော်အဖွဲ့စည်းတွေနဲ့အရက်ဖတ်အဖွဲ့စည်းအမြောက်များကကိုယ်စားလှယ်တွေဟာလန်ဒန်မြို့မှာတွေ့ဆုံခဲ့ကြပြီး United Kingdom နိုင်ငံရဲ့ဦးဆောင်မှုနဲ့အရေးပေါ်အခြေအနေမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုကာကွယ်ရေးလှုပ်ဆောင်မှု Call to Action ဆိုတဲ့အခမ်းအနားကိုကျင်းပခဲ့ကြပါတယ်။ American ပြည်အောင်စုအနေနဲ့ကတော့2014ခုနှစ်မှာပြုလုပ်ခဲ့တဲ့ Call to Action အခမ်းအနားကိုဦးဆောင်ခဲ့ပါတယ်။Call to Action အတွက်အလေးထားလှုပ်ဆောင်မှုတစ်ခုအနေနဲ့ American ပြည်အောင်စုဟာအရေးပေါ်အခြေအနေတွေမှာကြားမခွဲခြားအကြမ်းဖက်မှုတွေဖြစ်ပွားတာကိုလျှော့ချဖို့ရည်မှန်းချက်ထားလှုပ်ဆောင်မဲ့ Safe from the Start ဆိုတဲ့အစီအစဉ်တစ်ခုကိုစတင်ဖို့ကြေညာခဲ့ပါတယ်။အဲ့ဒီ Safe from the Start ဆိုတဲ့အစီအစဉ်ရဲ့ရမုံငွေနဲ့နေအိမ်ဆုံးခွာထွက်ပြေးနေရတဲ့ထောင်ပေါင်းများစွာသောအီရတ်နိုင်ငံသားတွေကိုကူညီဖို့မိဖက်အဖွဲ့အစည်းတွေကိုလှူဒန်းနိုင်ခဲ့ပါတယ်။ Safe from the Start အစီအစဉ်ဟာဘဟုအာဖရိကသမ္မတနိုင်ငံကဒုက္ခသည်တွေအတွက်လည်းလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုမတော်တရားအပြုမှုတွေကိုတုံ့ပြန်မှုသင်တန်းပေးတာအရေးပေါ်အခြေအနေတွေမှာမတော်တရားပြုကျင့်မှုတွေရှိလာရင်တိုင်ကြားဖို့နီးလန်းနေဖန်နီးပေးတာကိုလှုပ်ဆောင်ခဲ့ပြီး ကွန်ဂိုနိုင်ငံမှာလည်းလုံခြုံရေးအတွက်ထောက်လိုင်းရေးအဖွဲ့တွေဖွဲ့ပြီးတာအမျိုးသမီးနဲ့အမေရိကန်နိုင်ငံသား
ဝန်ကြီးဂျွန်ကယ်ရီက
အမေရိကန်နိုင်ငံသား
ဝန်ကြီးဂျွန်ကယ်ရီက
စတဲ့ကြိုးပမ်းမှုတွေကို
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီ
အမေရိကန်ပြည်ထောင်စုနဲ့ဆွီဒင်နိုင်ငံတို့ပူးတွဲပြုလုပ်တဲ့အရေးပေါ်ခြေအနေတွေအတွင်းမှာကြားမခွဲခြားအကြမ်းဖက်မှုကာကွယ်ရေးဝန်ကြီးများအဆင့်အစည်းအဝေးမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီက Safe from the Start အစီအစဉ်ရဲ့ရန်ပုံငွေဖြစ်အမေရိကန်ဒေါ်လာ18တန်းထိထပ်မံပတ်မိုးပေးမယ်လို့ကြေညာခဲ့ပါတယ်ဒီအတွက်ကြိုးပမ်းအားထုတ်မှုတွေအောင်မြင်မှုရဖို့ဆိုရင်ကျွန်တော်တို့လက်တွေ့အလုပ်လုပ်ဖို့လိုပါတယ်လို့ဂျွန်ကယ်ရီကပြောပါတယ်။ယောက်ျားမိန်းမကလေးဘသူကိုမဆိုကြားမလိန်ခွဲကြအကြမ်းဖက်မှုတွေကျူးလွန်တာနဲ့ပတ်သက်လို့လုံးဝသိငြိမခံတဲ့မူဝါဒမျိုးချမှတ်ကျင့်သုံးဖို့လည်းလိုနေပါတယ်။ကျွန်ုပ်တို့အနေနဲ့အကြမ်းဖက်မှုကျူးလွန်ခံခဲ့ရတဲ့သူတွေရဲ့ထိခိုက်လွယ်မှုကိုသတိပြုပြီးသူတို့ရဲ့ဂုဏ်သိက္ခာကိုလေးစားမှုနဲ့ဆက်ဆံသင့်တယ်လို့ကျူးလွန်သူတွေကိုလည်းတရားစီရင်နိုင်ဖို့ကြိုးစားရပါမယ်။နောက်ဆုံးအဆင့်အနေနဲ့အောင်မြင်မှုရဖို့ဆိုရင်ကျွန်တော်တို့အားလုံးအတူပူးပေါင်းပြီးအလုပ်လုပ်ဖို့လိုပါတယ်။ကြားမခွဲခြားအကြံဖတ်မှုတွေဟာမိသားစုဘဝတွေကိုဖြုတ်ခွဲပစ်နိုင်တယ်လို့လူအဖွဲ့အစည်းတွေကိုလည်းခွဲခြားပစ်လိုက်နိုင်ပါတယ်။နောက်ဆုံးနိုင်ငံအဆင့်ရန်ရားတွေကိုပါတိုက်ခိုက်လာနိုင်တဲ့အထိပြင်းထန်တယ်ဆိုတာကိုနာကျင်ပြီးခါးသီးတဲ့အတွေ့အကြုံတွေကသိရှိခဲ့ရပြီးပါပြီ။မကြာခဏဆိုလိုပဲနိုင်ငံအမြောက်များမှာပြည်ပခန့်နဲ့မတည်ငြိမ်မှုတွေကိုမျိုးဆက်ပေါင်းများစွာကြအောင်ဖြစ်ပေါ်စေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ကြားမခွဲကြအကြံဖတ်မှုရဲ့တက်ရောက်မှုတွေကိုရှောင်ရှားဖို့နဲ့ဖြစ်ရှင်းမှုစူးစမ်းတာဟာအခြေခံအကျဆုံးလူကျင့်ဝတ်ကိစ္စတစ်ခုပါ။ဒါဟာအမှားနဲ့အမှန်ကြားမှာရွေးချယ်ရမယ့်ကိစ္စလည်းဖြစ်ပါတယ်လို့သူကပြောကြားခဲ့ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်။
အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါင်းမဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်ဒီကျင့်နိုင်ငံဆန်တဲ့ကျွန်းစော်ဒေသမှာပြီးခဲ့တဲ့သတင်းပတ်ကွန်ပိုင်းတို့ကရုရှားခီးသည်တွေလေရင်ပြတ်ကျခဲ့တဲ့အချိန်မှာအပူလိုင်းတစ်ခုဖြစ်ပေါ်ခဲ့တာကို American စစ်ဖက်ဆက်သွယ်ရေးဂျူရူကရှာဖွေတွေ့ရှိခဲ့တယ်လို့အနာပိုင်တွေကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့လေရင်ပါကြောင့်ပြတ်ကျသွားတယ်ဆိုတဲ့အဓိကအကြောင်းရင်းကတော့အခုချိန်ထိလေးဝက်စံပြနေစေဖြစ်ပါတယ်။အီဂျစ်နိုင်ငံမှာလေရင်ပြတ်ကျတဲ့နေရာကနေရှာဖွေတွေ့ရှိတဲ့လေရင်မှာတန်းဆက်ကိုစုံစမ်းစစ်ဆေးရေးမှုတွေကစတင်စစ်ဆေးနေပြီဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွက်ောက်ပွဲမှာရန်ကုန်တိုင်းဒေသကြီးအတွင်းမဲပေးခွင့်ရှိသူအရေအတွက်ဟာ469,600ကျော်ရှိခဲ့တဲ့အတွက်ရန်ကုန်တိုင်းအတွင်းမှာမဲပေးခွင့်ရှိသူ83နီးပါးတိုးလာတယ်လို့ရန်ကုန်တိုင်းဒေသကြီးရွက်ောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုက VO ကိုပြောပါတယ်။မန္တလေးမြို့မှာမဲပေးခွင့်ရှိသူစီးရင်ကိုထုတ်ပြန်ခဲ့တာမှလည်းအမည်စီးရင်ထပ်တာတွေနဲ့မူလရေတွက်တဲ့နေရာမှာမှားယွင်းမှုရှိခဲ့တာတွေကြောင့်မဲပေးခွင့်ရှိသူအရေအတွက်ဟာ26,000အထိလျော့သွားတယ်လို့ဆိုပါတယ်။မကြခင်လားအနှံငယ်တော့ကရည်ကြီးမှုတွေအစိုးရဆုံးခံခဲ့ရတဲ့ဒေသတစ်ခုဖြစ်တဲ့စကိုင်းတိုင်းဒေသကြီးအတွင်းမှာလည်းမဲပေးခွင့်ရှိသူစုစုပေါင်းအရေအတွက်ဟာ38,800ရှိတဲ့အတွက်အရင်ထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေအနှံငယ်တိုးလာတယ်လို့တိုင်းရွတ်ကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ဦးကပြောပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့ရွတ်ကောက်ပွဲမှာမဲပေးခွင့်ရှိသူစုစုပေါင်း32,000လောက်ရှိတယ်လို့ပြည်ထောင်စုရွတ်ကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်။ထိုင်ဝမ်တမရမာရင်ကျောင်းဟာတရုတ်တမရရှီကျင်းပင်နဲ့လာမယ့်စနေနေ့မှာမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမယ်လို့ထိုင်ဝမ်နိုင်ငံကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာထိုင်ဝမ်နဲ့တရုတ်ခေါင်းဆောင်တွေအနေနဲ့1949ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်တွေ့ဆုံကြမှာဖြစ်ပါတယ်။တွေ့ဆုံမှုကိုစင်ကာပူနိုင်ငံမှာပြုလုပ်သွားမှာဖြစ်ပြီးသဘောတူညီချက်မှာလက်မှတ်ထိုးဖို့မရှိဘူးလို့ထိုင်ဝမ်တမရပြောခွင့်ရကပြောပါတယ်။ဒါပေမဲ့တမရနှစ်ယောက်ဟာထိုင်ဝမ်နဲ့တရုတ်ပြည်မကြီးအကြကဆက်ဆံရေးကိုပုံမူခံမြဲအောင်လှုပ်ဆောင်သွားမှာဖြစ်ပြီးထိုင်ဝမ်ရည်လက်ကြားကိစ္စကိုလည်းလက်ရှိအတိုင်းဆက်လက်ထားရှိမယ်လို့အဲ့ဒီပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။သမရနှုတ်တွစ်ဆောင်ကြမယ့်အကြောင်းကိုတရုတ်နိုင်ငံကလည်းအတည်ပြုပြောဆိုပါတယ်။ပြဿနာတွေပလဲဝိုင်းနေတဲ့ Syria သမရဘာရှာ El Assad ရဲ့ကံကြမ္မာကို Syria ပြည်သူတွေကသာအဆုံးဖြတ်ပေးရမှာဖြစ်ပြီး Russia အစိုးရရဲ့ဥတီချက်ကတော့သူအာဏာဆက်လက်တည်မြဲရေးမဟုတ်တဲ့အကြောင်း Russia နိုင်ငံရဲ့ဌာနကပြောပါတယ်။ Russia ရဲ့မူဝါဒဟာသမရအာဆတ်အာနာဆက်တီမြဲရေးဆိုတာကိုဘယ်တော့မှထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့တဲ့အကြောင်းရုရှားနိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးကရုရှားရေဒီယိုကိုအင်္ဂါနေ့မှာပြောကြားလိုက်တာဖြစ်ပါတယ
်။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာပါ။ဒီကနေ့အစီအစဉ်ထုတ်လွှင့်ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်လက်ဆန်ဖြစ်ပါတယ်။ VOA မြန်မာဘိုင်းအစီအစဉ်ကိုမနက်6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးဆန္ဒနဲ့ဘဝတထားတဲ့ကြားကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်။ကျမအရှာဖုံပါ။
This program has come to you from the Voice of America, Washington.